Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဇွန်လ23ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစပြီးတော့တင်ဆက်နေပါပြီ Radio နဲ့ရောရုပ်သံအဖြစ်နဲ့ပါတိုက်ရိုက်ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook YouTube Website စာမျက်နှာတွေကပါကြည့်ရှုနိုင်ပါတယ်ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်မှာဖြစ်ပါတယ
်တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတန်းမှာရုရှားနဲ့ပူးတွဲစီရေးလက်ကျင့်နေတယ်လို့တရုတ်ဘက်ကပြောပါတယ်နီပေါ်နိုင်ငံမှာခီးသက်တင်ဘတ်ကားနှစ်စီးတောင်ကြရင်နဲ့မြစ်ထဲမျောပါသွားပါတယ်။ Well Benton အမျိုးသားတင်းနစ်ပြိုင်ပွဲမှာ Carlos Alcaraz နဲ့ Novak Djokovic တို့နောက်ဆုံးဘောလုံးပွဲတက်သွားပါတယ်
။အဲ့လိုမျိုးထိတ်တန့်ရောက်တဲ့သတင်းကိုတင်ဆက်ပြီးမှာတော့ Democratic သမ္မတလောင်းအဖြစ် Joe Biden နေရာမှာဘယ်သူ့ကိုအစားထိုးလာနိုင်တယ်လဲဆိုတဲ့သုံးသပ်ချက်၊ကြားပြည်နယ်တွင်းကတိုက်ပွဲနောက်ဆုံးအခြေအနေနဲ့ကမ္ဘာမီဒီယာတွေမှာပြောနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းစူးစီးတင်ပြခြင်းနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ္ပံနိုင်နည်းပညာကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့စိတ်ဝင်စားဖွယ်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ NATO မဟာမိတ်အဖွဲ့တည်ထောင်တာ85နှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့ Washington DC မှာတောင်းရကြကျင်းပတဲ့ထိပ်သီးစည်းဝေးတက်ရောက်လာတဲ့ခေါင်းဆောင်တွေဟာနောက်ကြနေ့မှာအခမ်းအနားကိုအဆုံးသတ်ရင်ယူကရိန်းတွေဆေးအကူအညီရေရှည်ပေးမှာဖြစ်ကြောင်းနဲ့နေတိုးဖွဲ့ဝင်ဖြစ်တဲ့လက်ခံမှုရှိကြောင်းကတိပြုပါရယ်ယူကရိန်းကိုရုရှားကျူးကျော်တာလက်မခံတဲ့နေတိုးခေါင်းဆောင်တွေဟာတရုတ်အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုရုရှားရဲ့ကျူးကျော်စစ်ကိုပံ့ပိုးပေးသူတွေလို့သတ်မှတ်ကြပါရယ်အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာလည်းလွန်ခဲ့တဲ့နှစ်နှစ်ကျော်ကယူကရိန်းကိုရုရှားကျူးကျော်ခဲ့ခြင်းကစပြီးဥရောပအတ္တလန္တိတ်ဒေသရင်းတည်ငြိမ်အေးချမ်းမှုပြတ်ပြားရသလိုကမ္ဘာလုံးကျုံရေးလဲဆူဆူဝါဝါထိခိုက်ရတယ်လို့ဖော်ပြပါတယ်။ရုရှားဟာနေတိုးမဟာမိတ်အဖွဲ့ရဲ့လုံခြုံရေးကိုအသိသာဆုံးနဲ့တည်းချင်းချောက်မှုရှိနေစေပဲလို့လည်းကြေညာပါတယ်။ယူကရိန်းအတွက်ရေရှည်ဆေးအကူအညီပေးဖို့သဘောတူခဲ့တဲ့အပြင် NSATU လို့ခေါ်တဲ့နေတိုးရဲ့ယူကရိန်းအတွက်လုံခြုံရေးအထောက်အကူနဲ့သင်တန်းပေးမဲ့စစ်ဌာနချုပ်အသက်တခုလည်းဖွဲ့စည်းလိုက်ပါတယ်။ဒီဌာနဟာယူကရိန်းကိုစစ်သင်တန်းနဲ့စစ်ပစ္စည်းပေးရရမှာလက်တွဲဆောင်ရွက်ဖို့ဖြစ်ပါတယ်။နေတိုးတွင်မှုချုပ်ရန်စတိုရန်ဘတ်ကလည်းယူကရိန်းတွင်နှစ်ဆင်ဒေါ်လာ43ဘီလီယံထောက်ပံ့မှုနေတိုးမဟာမိတ်တွေကသဘောတူတယ်လို့ပြောပါတယ်။နေတိုးခေါင်းဆောင်တွေရဲ့အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်ထဲကယူကရိန်းမှာတာဝန်ပြည်လက်နက်စနစ်3ဆွဲနိုင်ခြင်းနဲ့ပတ်သက်ပြီးဒါဟာအန်ဒီပိုးပြီးတိုးလာတာပြနေတယ်လို့ရုရှားဆိုကပြောခွင့်ရဒီမီထရီဘက်ရှ်ကော့ဖ်ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောပါတယ်။ကျတဲ့ပြင်းနေကနေတိုးအစီဝေးတက်ရောက်လာတဲ့တွင်မှုချုပ်ရန်စတောလင်ဘတ်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီတို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းအမေရိကန်ဘက်ကပေးထားတဲ့လက်နက်တွေ300မှာကန့်သက်ချက်တွေကိုဖယ်ရှားပေးဖို့တောင်းဆိုကြပါတယ်။ဒါရုရှားနိုင်ငံအတွင်းပိုင်းကပြစ်မှတ်တွေကိုယူကရိန်းကနေပြစ်ခတ်နိုင်အောင်တောင်းဆိုတာဖြစ်ပါတယ်။ယူကရိန်းအနေနဲ့လက်ရှိမှာရုရှားနယ်နိမိတ်အတွင်းပိုင်းကပြစ်မှတ်တွေကိုအမေရိကန်လက်နက်3ပြုတ်ခတ်ဖို့အတွက်ရုရှားဘက်ကတိုက်ခိုက်လာမှသာပြန်ပြီးပြစ်ခတ်권ကိုပေးထားတာဖြစ်ပါတယ်။သမ္မတဇယ်လန်စကီကလည်းယူကရိန်းရဲ့ခုခံစစ်အောင်မြင်တာမြင်ကျင်တဲ့ယူကရိန်းကိုကယ်တင်ခြင်းနဲ့ဆိုရင်ကန့်သက်ထားတာအလုံးဖယ်ရှားဖို့သတင်းစာရှင်းလင်းပွဲမှာတောင်းဆိုခဲ့တာပါ။ရုရှားအစိုးရပြောခွင့်ရပက်ရှ်ကော့ဖ်ရဲ့တောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာအခုနေတိုးအစည်းအဝေးကိုရုရှားကတည်တည်ချာချာစောင့်ကြည့်ခဲ့ကြောင်းနဲ့ဒီပြဿနာအမတန်ကြီးကျယ်တဲ့တမင်ရန်ဆမှုဖြစ်တယ်လို့ပြောပါတယ်။ယစ်ရီနဲ့ဟာမတ်စ်တို့ကြားကိုလာကျော်လာပြီဖြစ်တဲ့စစ်ပွဲအတွင်းဂါဇာကမ်းမြောင်ဒေသမှာအစ္စရေးတပ်တွေရဲ့တိုက်ခိုက်မှုကြောင့်နောက်ထပ်32ဦးသေဆုံးရတယ်လို့ဂါဇာကဟာမတ်စ်တွေရဲ့ကျန်းမာရေးဝန်ကြီးဌာနကတောက်ကြနေမှာပြောပါတယ်။ကမ်းမြောင်ဒေသတလွှားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတယ်လို့ဟာမတ်စ်တွေဖမ်းထားတဲ့ဇာဇာကန်ပြန်လွှင့်ရင်းနဲ့ဂါဇာအပြစ်ရရဲ့သဘောတူညီချက်အတွက်ဆက်ပြီးဆွေးနွေးနေကြဆဲပါ။ဂါဇာကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတော့သေဆုံးသူ30ကျော်မှာကလေးငယ်နဲ့အမျိုးသမီးအများစုပါနေတယ်လို့ပြောပါတယ်။ဟာမတ်စ်တရင်ထရာကလည်းဂါဇာဒေသကနေရာအများပြားမှာအစ္စရေးတွေလေကြောင်းတိုက်ခိုက်မှုအကြိမ်20ကျော်80ကျော်တယ်လို့ပြောပါတယ်။ဒါဟာဂါဇာမြောက်ပိုင်းကဂါဇာမြို့ဂါဇာအလယ်ပိုင်းကနူးစရက်ဒုက္ခသည်စခန်းအပြင်တောင်ပိုင်းကရာဖာနဲ့ခန်းယူနစ်ဒေသတွေမှာဖြစ်ကြောင်းပြောပါတယ်။အစ္စရေးစစ်တပ်ကတော့အီဂျစ်နယ်စပ်နားကရာဖာမှာစစ်စင်ရေးဆက်ပြီးလုပ်နေကြောင်းနဲ့ညရဲ့ပိုင်းအတွင်းမှာပဲလေကြောင်းစစ်စင်ရေးနဲ့အတူရင်ဆိုင်တိုက်ခိုက်မှုတွေကလည်းအကျံဖက်သမားအများပြားကိုဖယ်ရှားနိုင်ရတယ်လို့ပြောပါတယ်။ Chesabrini got a Gaza, a shibanga, Shujara Yakuka, a piacibone jarre, Ludi along, Chausel of Triarelu, Gaza, a Japeka, we puga, Piovari.
ဗီယူအေမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုနှစ်ဆက်လေးနာရီလွှင့်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်တန်လိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တန်လိုင်းကိုယူတယ်ဆက်
70B တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတန်းတစ်လျှောက်ရုရှားနဲ့ပူးတွဲပြီးဆေးလေ့ကျင့်ခဲ့တယ်လို့တရုတ်အစိုးရကတောက်ကြနေမှာပြောပါတယ်။ဒါအမေရိကန်ဥဆောင်တဲ့အနောက်ကာကွယ်ရေးမဟာမိတ်နိုင်ငံတွေဝါရှင်တန်ဒီစီမှာတွေ့ဆုံပြီးတရုတ်ရဲ့ရုရှားနဲ့ခိုင်မာတဲ့ဆက်ဆံမှုကနေချိန်ချမှုတွေတိုးလာတယ်လို့ဂျပန်ကသတိပေးလိုက်တဲ့အပေါ်အခုလိုဆေးလေ့ကျင့်လာတာဖြစ်ပါတယ်။ကျောက်ကာကွ ဒီလေ့ကျင့်မှုဟာဇူလိုင်လဆန်းကနေလလယ်လောက်ထိကြာမယ်လို့ပြောပါတယ်။ကျုပ်တောင်ပိုင်းဂွမ်နောင်းပြည်နယ်ကရှန်ချင်းမြို့တဝိုက်မှာရှိတဲ့ရေပြင်မှာရောဝင်းဟင်းမှာပါပူးတွဲဆေးလက်ကျင်မှာဖြစ်ပါတယ်။ရေချောင်းလုံချင်းဆိုင်ရာချင်းချောက်မှုတွေကိုပူးတွဲဖြည့်ရှင်ပြီးကမ္ဘာတလွှမ်းနဲ့ဒေသရင်းငင်းချင်းနဲ့တည်ငင်းရေးအောင်လုပ်မယ်လို့လည်းကာကွယ်ဝင်ကြီးဌာနကပြောပါတယ်။ဒါ့အပြင်ဒီပူးတွဲဆေးလက်ကျင်မှုဟာတေဝရရှာချာနောက်မှာပြည်စုံနဲ့မဟာဗျူဟာကျမိဖက်ဖြစ်တဲ့ပူပေါင်းဆောင်မှုပို့ပြီးနှဆိုင်လာစေဖို့ဖြစ်ကြောင်းလည်းပြောပါတယ်။ဒါဟာနှစ်နိုင်ငံကြားနှစ်ဆင့်ပြုလုပ်မဲ့ပူတွဲဆေးရေးလက်ကျင့်မှုလို့လည်းပြောပါတယ်။နီပေါ်နိုင်ငံအလဲပိုင်းမှာတောက်ကြတဲ့မင်းနဲ့အစောပိုင်းနေပြိုတဲ့အတွက်လူ90ကျော်လိုက်ပါလာတဲ့ဘတ်ကားနှစ်စီးထရီရူလီမြစ်ရေထဲမှာမျောပါသွားခဲ့ပါတယ်။မိုးကအဆက်မပြတ်ရွာသွန်းနေတယ်လို့ထပ်ပြီးနေပြိုတာနဲ့ဂျုံရတဲ့အတွက်ကယ်ဆယ်ရေးလုပ်ဖို့ခက်ခဲခဲခဲစူးစမ်းနေကြတာပါ။ခီးတဲ့တုံးကတော့ရေကူးပြီးအသက်မသေးပဲကြံခဲ့ပေမဲ့မျောပါသွားတဲ့ဘတ်ကားရဲ့အရိပ်ရောင်ကိုတော့ကယ်ဆယ်ရေးသမားတွေနေ့လယ်လောက်ထိရှာမတွေ့ကြသေးပါဘူး။တောင်ကြားဒေသဖြစ်တဲ့အတွက်မြည်စီးတဲ့အချိန်ဟုန်ကတိတ်ကိုမြန်ပါတယ်။မုတ်တုံမိုးကရက်ဆက်ရွာနေတဲ့အတွက်မြည်လည်းကြီးနေသလိုရေတွေကနောက်ကျနေတဲ့အတွက်ပျက်စီးတွေကိုလည်းကောင်းကောင်းမမြင်ရပါဘူး။ဖြီးတဲ့ဝင်ကြီးကတော့ခီးတဲ့50တူပျောက်ဆုံးနေပြီးသူတို့ကိုရှာဖို့အတွက်ကယ်ဆယ်ရေးလှုပ်သား500ကျော်ချထားတယ်လို့လွှတ်တော်မှပြောပါတယ်။နိုင်ငံတော်မြေပြိုမှုတွေဖြစ်ပွားနေပြီးလွန်ခဲ့တဲ့24နှစ်အတွင်းသေဆုံးရသူ18ဦးနဲ့ဒဏ်ရာရသူ3ဦးရှိတယ်လို့လည်းပြောပါတယ်။အခုရေနဲ့မျောသွားတဲ့ဘတ်ကားတွေဟာနီပေါ်မြို့တော်ကတ်မန်ဒူးကနေတောင်ပိုင်းဒေသကိုပောက်တဲ့အဝေးဝေးလမ်းမကြီးပေါ်ကစီမဲတာမြို့နာအရောက်မနေ့3နှစ်လောက်ကမြေပြိုမှုနဲ့ကြုံခဲ့ကြတာဖြစ်ပါတယ်။ Britain ခြေဆိုင်ဝင်းဘလ်ဒန်ကမ္ဘာတင်းနစ်ပြိုင်ပွဲတောက်ကြတဲ့ semi final အချို့ဘိုးလူပွဲမှာနိုဗက်ဂျိုကိုဗစ်နဲ့ကာလို့စ်အယ်ကာရက်စ်တို့အနိုင်ရသွားပြီးနောက်ဆုံးဘိုးလူပွဲကိုတက်သွားပြီးဖြစ်ပါတယ်။တောက်ကြနဲ့ပွဲစဉ်တွေမှာအယ်ကာရက်စ်ကပြိုင်ဘက်မက်ဖီယက်ဒက်ဖ်ကို9ပွဲကစားရမှာ3ပွဲ2ပွဲနဲ့နိုင်ပါတယ်။ဂျိုကိုဗစ်ကတော့သူ့ရဲ့ပြိုင်ဘက်အသက်22နှစ်အရွယ်အီတလီအားကစားသမားလိုရန်ဆိုမစတီကို3ပွဲအပြတ်နဲ့နိုင်ပါတယ်။ဒါကြောင့်ဇူလိုင်14ရက်တနင်္လာနေ့မှာတော့အသက်38နှစ်အရွယ်ဆာဗီယန်ကစားသမားဂျိုကိုဗစ်နဲ့လက်ရှိချန်ပီယံအသက်22နှစ်အရွယ်စပိန်တင်နစ်ကစားသမားအယ်ကာရက်စ်တို့နောက်ဆုံးဘောလုံးပွဲမှာရှင်ပြန်ရမှာဖြစ်ပါတယ်။ဂျိုကိုဗစ်ဟာဝင်းဘယ်ဒန်ချန်ပီယံပထမဆုကို9ချိန်ဆုတ်ခူးထားလို့ပါ။ဒါပေမဲ့သူ့ရဲ့ဒူးဒဏ်ရာကြောင့်ပြီးခဲ့တဲ့နှစ်တည်းခွဲစိတ်ကူတာမှုခံယူခဲ့ရတာပါ။2023နောက်ဆုံးဘောလုံးပွဲမှာအယ်ကာရက်စ်ကဂျိုကိုဗစ်ကိုအနိုင်ရထားတာပါ။သူတို့နှစ်ဦးဟာလာမယ့်တနင်္လာနေ့မကြေပွဲပြန်ပြီးနှွှဲကြမှာဖြစ်ပြီးနိုင်ရတဲ့သူဟာဒေါ်လာ3သန်းနီးပါးရှိတဲ့စုချင်းငွေကိုရကြမှာပါ။ဝင်းဘယ်ဒန်အမျိုးသမီးပွဲစဉ်တွေမှာတော့ပြီးခဲ့တဲ့ဂျယ်လီဘရင်းတွေကအီတလီတင်းနစ်မန်ဂျက်စမင်ပါဝလီနီကဒိုနာဗက်ကီကိုအနိုင်ရပြီးဘောလုံးပွဲကိုတက်သွားပါတယ်။အမျိုးသမီးဘောလုံးပွဲကိုစနေနေ့မှာကျင်းပမှာပါ။ပါဝလီနီနဲ့ဘာဘိုရာကာစီကိုဗာတို့နှုတ်ရှင်ပြန်ကြမှာဖြစ်ပါတယ်။
မြန်မာပြည်ရဲ့စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုတော်ခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ VOA ကနေခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထဲမှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ် အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့အမေရိကန်ရွေးကောက်ပွဲနဲ့ဆိုင်တဲ့အကြောင်းတစ်ခုကိုပြောပြချင်ပါတယ်။ပြီးခဲ့တဲ့လကဒေါ်နယ်ထရန့်ရဲ့စကားစစ်ထိုးပွဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပြောဆိုပြုမှုပုံတချို့ကြောင့်ဒီမိုကရက်ပါတီတွင်ခေါင်းဆောင်တချို့ကသမ္မတဘိုင်ဒန်ကိုရွေးကောက်ပွဲဆက်မပြိုင်တော့ဖို့တောင်းဆိုတာကိုသမ္မတကပယ်ချလိုက်ပါတယ်။တကယ်လို့ဘိုင်ဒန်ကဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်မဟုတ်ဘူးဆိုရင်ဘယ်သူကတက်လာမှာပါလဲဆိုတာကိုစကော့စတမ်ကသတင်းပေးဖို့ထားပါတယ်။ကိုငိမ့်ညံ့ကပြောပြမှာပါ။
ဒီပြိုင်ပွဲမှာသူကအနိုင်ရဖို့ပြိုင်နေတာဖြစ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ
်။ကျွန်တော်ကအမေရိကန်သမ္မတပြိုင်ပွဲဝင်ဖို့အယူချင်းအပြည့်အဝဆုံးသူဖြစ်တယ်လို့ထင်ပါတယ
်။ပြီးခဲ့တဲ့လကဒေါ်နယ်ထရန့်နဲ့စကားစစ်ထိုးပွဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရုန်းကန်ခဲ့ရတာကြောင့်ဒီမိုကရက်တစ်ပါတီတွင်ခေါင်းဆောင်တချို့ကသမ္မတဘိုင်ဒန်ကိုရွေးကောက်ပွဲဆက်မပြိုင်တော့ဘူးတောင်းဆိုတာတွေရှိလာပါတယ်။ဒါပေမဲ့လည်းအစောပိုင်းတုန်းကကျင်းပခဲ့တဲ့ပါတီတွင်ရွေးကောက်ပွဲတွေကြောင့်ဒီမိုကရက်တစ်ပါတီအနေနဲ့ဂျိုးဘိုင်ဒန်ထွက်သွားအောင်လုပ်လို့မရဘူးလို့ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးစင်တာဒါရိုက်တာလယ်ရီစပါတိုကပြောပါတယ
် There is only one way
ကိုယ်စားလှယ်လောင်းတယောက်အနေနဲ့ဖယ်ရှားခံရမယ့်နည်းလမ်းအတစ်ခုပဲရှိပါတယ်ဒါကတော့ညီလာခံမတိုင်ခင်ကိုယ်စားလှယ်လောင်းကိုယ်တိုင်ကမပြိုင်ဖို့ဆုံးဖြတ်တာပေါ့အဲ့လိုဖွင့်ပေးမယ်ဆိုရင်ဒီမိုကရက်တစ်အမျိုးသားကော်မတီအနေနဲ့ညီလာခံစီမင်းတွေကိုပြန်ချရမှာပေါ့
ဘိုင်ဒန်သားနေရာဖယ်ပေးမယ်ဆိုရင်ဒုသမ္မတကမလာဟဲရစ်ကသူ့ကိုအစားထိုးဖို့ထိတ်ဆုံးမှာရှိပါတယ်ဒုသမ္မတဟောင်းမိုက်ပန့်စ်နဲ့ကွဲပြဲသွားတဲ့ထရမ့်ကိုစောင်းမြောင်းပြီးဘိုင်ဒန်သားပါတီရဲ့ကိုယ်စားလှယ်ဖြစ်တယ်ဆိုတာကိုဒုသမ္မတဟဲရစ်ကပြောဆိုထားပါတယ
်။ Note between Joe Biden and Donald Trump.
ဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရမ့်ကြားကွာခြားမှုတစ်ခုကိုသတိပြုပါ။ဂျိုးဘိုင်ဒန်တယောက်ပဲသူ့ဒုသမ္မတရဲ့ထောက်ခံမှုကိုရတာပ
ါ။ဟဲရစ်သားပါတီသမ္မတကိုယ်စားလှယ်လောင်းဖြစ်လာရင်လွတ်လပ်တဲ့မဲဆန္ဒရှင်တွေစီကမဲရနိုင်တယ်လို့တောင်ပိုင်းကယ်လီဖိုးနီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပေါမောက်ခခရစ်စတန်ဂရုစ်ကပြောပါတယ
် The one thing with Kamala Harris that I think
ဘိုင်ဒန်နဲ့နိုင်ရှင်ကမလာဟဲရစ်ကိုခုချိန်မှာအရွေးခံရဖို့ပိုရှိတဲ့အကြောင်းကစစ်တမ်းတွေကိုကြည့်လိုက်ရင်လွတ်လပ်တဲ့မဲဆန္ဒရှင်တွေကသူဆိုရင်မဆုံးဖြတ်ရသေးတာများပါတယ်ဒါကြောင့်ဘိုင်ဒန်နဲ့မတူဘဲသူကဒီလူတွေကိုမဲပေးဖို့စီရင်နိုင်ပါတယ
်ဘိုင်ဒန်ကိုအစားထိုးနိုင်တဲ့သူတရားမဝင်စီးရင်ထဲမှာတော့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဆန်လည်းပါပါတယ်သူကဘိုင်ဒန်ကိုပဲထောက်ခံပြီးတမရအဖြစ်ပြန်ရွေးခံဖို့ပြီးခဲ့တဲ့အပတ်ကပဲမီရှိဂန်မှာမဲဆွယ်ပေးခဲ့ပါတယ
်ကျွန်တော်ကလည်းရလတ်နဲ့ထုတ်ကုန်ကိုပဲကြည်တာပါသူကလှုပ်ပေးနိုင်ပါတယ်ဒါကြောင့်ဓမ္မဒိဋ္ဌန်ပို့ကြတဲ့သူတွေကိုဆုံးဖြတ်ခိုင်းပါပါဒါပေမဲ့ဖြောပြရေးလုပ်တဲ့သူတယောက်ကိုခေါင်းဆောင်အနေနဲ့မမြင်ချင်ပါဘူးကျွန်တော်ကစစ်ဦးစီးချုပ်ကိုလိုချင်တာပ
ါမီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ချင်ဝစ်မာကိုလည်းဘိုင်ဒန်အစားထိုးအဖြစ်ဆွေးနွေးနေကြပေမဲ့သူကလည်းတမရကိုပဲထောက်ခံတာပါသူကအရေးကြီးတဲ့ဗတ်ပြောင်းသွားနိုင်တဲ့ပြီးနဲ့ရွေးကောက်ပွဲမှာပြန်အနိုင်ရထားတာဖြစ်ပြီးအလုံသမားသမကတွေကိုထောက်ခံပြီးတနက်နဲ့အကြမ်းဖက်မှုတွေကိုစန့်ကျင်တာကြောင့်ဒီမိုကရက်တွေကြားရေပန်းစားပါတယ
် Week after week in America
America မှာသတင်းပတ်တိုင်းစိတ်ညစ်ညူစရာအလားတူသတင်းတွေကြီးတွေ့နေရတာပါနေရာတိုင်းအခြေအနေတိုင်းမှာတနက်ပြစ်ခတ်မှုကြောင့်ကြေကွဲနေရပါတယ
်ကန်တာကီပြီးနဲ့အုပ်ချုပ်ရေးမှူးအန်ဒီဘီရှားကလည်းနျူဆမ်နဲ့ဝစ်မားလောက်လူသိမများပေမဲ့ရီပါဘလစ်ကန်ကြီးဆိုးတဲ့တောင်ပိုင်းပြည်နယ်တွေမှာရေပန်းစားတဲ့အုပ်ချုပ်ရေးမှူးတယောက်ဖြစ်ပါတယ်။အီလီနွိုက်ပြည်နယ်အုပ်ချုပ်ရေးမှူး JB Prisk ဆိုရင်လဲဒီနေ့ဒီမိုကရက်တစ်ညီလာခံကသူ့ပြည်နယ်မှာကျင်းပမှာဖြစ်ပြီးသူ့ရဲ့ကြွယ်ဝမှုတွေကိုသုံးပြီးနောက်ဆုံးမှာကတ်ပြီးသမ္မတရွေးကောက်ပွဲပြိုင်နိုင်ပါတယ်။ဒီမိုကရက်မဲဆန္ဒရှင်တွေကြားရေပန်းစားတဲ့နောက်တစ်ယောက်ကတော့သမ္မတကတော်ဟောင်းမီရှဲအိုဘားမားဖြစ်ပြီးသူကတော့ဝင်မပြိုင်ဘူးလို့အမြဲငြင်းဆန်ထားသူပါပြီးခဲ့တဲ့ပတ်ကကြောက်ယူခဲ့တဲ့ Writer Ipso စစ်တမ်းမှာ Biden နဲ့ Trump ဆိုရင်တရေကြပြီးတော့ Michelle Obama နဲ့ဆိုရင်တော့ Trump ကို10ရာခိုင်နှုန်းကျော်ကျော်နဲ့နိုင်နေပါတယ်စပတ်တိုးကတော့သူပြိုင်မှာမဟုတ်ဘူးလို့ပြောပါတယ
် She's much too smart after 8 years in the White House to want to go back much less to be
အမီရောမှာရှင်းနေကြနေပြီးတဲ့နောက်အမီရောမှာမနေချင်တော့ပါဘူးတမရဖြစ်ချင်တာမျိုးကဘူတောင်ဝေးပါသေးတယ်ကျွန်တော်တို့တညာလုံးဘယ်သူဖြစ်မလဲဆိုတာထိုင်ခံပန်းနေလို့ရပါတယ်ဒါပေမဲ့အရေးကြီးတာကဘယ်သူမှအဲ့လိုရည်မှန်းချက်ရှိသလဲဘယ်သူကရံမုံငွေရှာနေသလဲညီလာခံမှာအများစုထောက်ခံမှုရအောင်ခွင့်အလန်းရောက်ဖို့ကလည်းအရေးကြီးပါတယ
်ဘိုင်ဒန်သာဆက်ပြိုင်နေမယ်ဆိုရင်ရှီကာဂိုမှာဒီမိုကရက်တစ်ညီလာခံကျင်းပမယ်နောက်လအထိဘယ်သူနဲ့အစားထိုးမှာလဲဆိုတဲ့ခံမှန်းချက်တွေထွက်နေဦးမှာပါခင်ဗျာ
ကိုငိမ့်ညံပြောပြသွားတာပါခင်ဗျာသိမကြခင်မှာပဲကမ္ဘာမီဒီယာတွေမှာပြောနေကြတဲ့မြန်မာပြည်အကြောင်းကိုတင်ပြဖို့ရှိပါတယ်အခုတော့တိုက်ပွဲအခြေအနေသတင်းပါပြီးခဲ့တဲ့သတင်းပတ်တွေတည်းတိုက်ပွဲပြင်းထန်ခဲ့တဲ့ကရင်နီဒေတာလွိုက်ကော်မြို့မှာတောက်ကြနေကတိုက်ပွဲအနှဲငယ်ပြန်လည်ငြိမ်သက်သွားပါတယ် ဒါပေမဲ့စစ်ကောင်စီတပ်ကလွိုက်ကော်နဲ့ဒီမိုဆိုတခွင်မှာ drone နဲ့ကင်းထောက်နေတယ်လို့လက်နက်ကြီးနဲ့ပစ်ခတ်တယ်လို့ကရင်နီပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှူးနှစ်ဖြစ်တဲ့ကိုပညာက VOA ကိုပြောပါတယ်။ဒီအကြောင်းကိုဇော်မိုးကျော်ကပြောပြမှာပါ
။ပြီးခဲ့တဲ့ဇူလိုင်လ3ရက်နေ့ကစတင်ပြီးကရင်နီပြည်နယ်လွိုက်ကော်မြို့ထဲမှာစစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်ဖွဲ့တွေအကြား၄ရက်ဆက်တိုက်တိုက်ပွဲအပြင်းအထန်ဖြစ်ပွားခဲ့ပါတယ်။ဇူလိုင်လ6ရက်နေ့နောက်ပိုင်းမှာတော့နှစ်ဖက်တိုက်ပွဲကြီးကြီးမားမားမရှိပေမဲ့ကြိုကြားပစ်ခတ်မှုတွေရှိသလိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိတယ်လို့ကရင်နီတာဝန်ရှိသူတွေကပြောပါတယ်။ဇူလိုင်လ12ရက်နေ့မှာတော့အခြေအနေတွေငြိမ်သက်နေတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဆိုးက VOA ကိုပြောပါတယ်
။တိုက်ပွဲကတော့ဒီပဝင်းနေ့လောက်ကဆက်ဖြစ်တာပေါ့နော်။6ရက်နေ့လောက်ကြီးပြင်းထန်တယ်အဲဒီနောက်ပိုင်းမှာတော့ဟိုရပယံကပြစ်ခတ်မှုတွေပေါ့နော်ဂျိုကြားပြစ်ခတ်မှုတွေလောက်ပဲရှိတော့တယ်ပေါ့အခုတော့ဒါဟိုချင်းနေနေတည်ငြိမ်သွားပြီလို့ပြောလို့ရတယ်ပေါ့နော
်စစ်ကောင်စီကလွိုက်ကော်မြို့ကိုပြန်လည်ထိုးစစ်ဆင်ခဲ့တဲ့ဇူလိုင်လ4ရက်5ရက်အပြင်းထန်တိုက်ပွဲဖြစ်ခဲ့စဉ်ကလက်နက်ကြီးတွေနဲ့ပြစ်ခတ်မှုကြောင့်လွိုက်ကော်မြို့တွင်ကလေးငယ်တဦးအပါအဝင်အရသား3ဦးသေဆုံးခဲ့တယ်လို့ကရင်နီဂျာကာလာအုပ်ချုပ်ရေးကောင်စီအတွင်းရေးမှူးနှစ်ကိုပညာကပြောပါတယ
်။အာလည်းနေကြီးတရားပောက်ွက်မှုကြောင့်3ဦးတိဆောင်းတော့ကျွန်တော်တိရတော့ကလေးတယောက်ပါတယ်လို့ပြောရဟောင
်း။အခုအခါလွိုက်ကော်မြို့မှာတိုက်ပွဲတွေငြိမ်သက်နေပေမဲ့စစ်ကောင်စီဘက်ကလွိုက်ကော်နဲ့ဒီမော့ဆိုဒေသမှာ drone တွေနဲ့ကင်းထောက်နေပြီးလက်နက်ကြီးတွေနဲ့မြို့ပတ်ဝန်းကျင်မှာပစ်ခတ်တာတွေရှိနေတယ်လို့ကိုပညာကဆက်ပြောပါတယ်
။ကျွန်တော်တိတဲ့အချင်းတရားကတော့မြို့ပေါ်မှာတော့ငြိမ်နေလို့ပြောတယ်။ဒါပေမဲ့စစ်ကောင်စီကအခါတော့တခါကျစစ်ကပပလို့တော့လနေဂျီနယ်မျိုးပတ်လေကိုတော့နည်းနည်းပတ်ပြစ်တယ်ရှိတယ်ဆိုတော့တိရတော့ပေါ့နော်နောက်တစ်ခုထူးခြားတယ်တခုတော့သူတို့ drone နဲ့တအားထောက်ပြီးတော့မှဒီမော့ဆိုတကွင်ဟိုနောက်ပြီးတော့မှဒီဘက်ကတကွင်ကိုလည်း drone နဲ့တအားဝဲတော့ထောက်တော့ရှိတော့အဲ့ဒါတော့ loss ဆိုတော့တိရတာဟာ
စစ်ကောင်စီဘက်ကတော့ KNPP KNDF PDF တပ်ဖွဲ့တွေကဇူလိုင်လ4ရက်နေ့ကလွိုက်ကော်မျိုးတွင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွေ့အရတားထိခိုက်သေဆုံးမှုတွေရှိကြောင်းနဲ့နေမြေတည်ငြိမ်အေဂျင်ရေးဆက်လက်လှုပ်ဆောင်နေတယ်လို့ဇူလိုင်လ၈ရက်နေ့ကထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ကလွိုက်ကော်မြို့ကိုပြီးခဲ့တဲ့လတဲ့ကစတင်ကတံပြန်ထိုးစစ်ဆင်ခဲ့ပြီးဇူလိုင်လပထမအပတ်မှာကရင်နီပူးပေါင်းတပ်ဖွဲ့တွေဘက်ကစုခွာပေးခဲ့ပါတယ်ဒါဟာစီရေးဗျူဟာအရသာအတိုးအဆုတ်လုပ်တာဖြစ်ပြီးကရင်နီပူးပေါင်းတပ်ဖက်ကပြန်လည်တိုက်ခိုက်နေစေဖြစ်တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဆိုးက VOA ကိုပြောပါတယ်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင
်။ချစ်မိတ်ဆွေတွေအခုမြင်တွေ့ကြားနေရတာကတော့ VOA American တန်ရဲ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။သိပ်မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတခါတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းပါရီပြောနေကြတယ်လေဆိုတာကိုမူရင်းအပေါ်မပြတ်ဦးကျော်ဇန်သာကကောက်နှုတ်တင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကုရပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့အနာကမြန်မာနိုင်ငံမှာဖြစ်ပွားလာနိုင်တဲ့လူမျိုးရေးပြဿနာနောက်တစ်ခါမြန်မာအနောက်ဖက်အင်းကြီးနိုင်ငံတွေဟာမြန်မာအရေးနဲ့ပတ်သက်ပြီးဘယ်လိုစိုးရိမ်နေကြသလဲဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်အဲ့ဒါမှပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့ The future of Myanmar ethnic diversity or ethnic strife မြန်မာနိုင်ငံရဲ့အနာဂတ်မတူကွဲပြားမှုတွေနဲ့အတူတူညမလားလူမျိုးစုရံပွဲတွေဖြစ်ကြမလားဆိုရဲခေါင်းစဉ်နဲ့ဘာတိလစ်နိုင်သုံးသက်တဲ့ဖြစ်ပါတယ် theerawdy.com ကထုတ်လုပ်ပြောပြမှာပါခင်ဗျာတရုတ်စစ်စပ်ပြီးတဲ့အပြည့်အစုံပြပြပြီးဆမ်းမြောက်မှာတိုက်ပွဲတွေအောင်မြင်မှုတွေပုံများလာတော့မြန်မာအနာဂတ်အတွက်အရေးကြီးတဲ့ပြဿနာနှစ်ရပ်ကိုပုံမထင်ရှားလာစေတယ်အဲ့ဒါတွေကတော့တေဝရညဉ့်ရေးဆောင်ရွက်မှုသဘောသဘာဝနဲ့60နှစ်ဆရာနာမသိနေရှိခဲ့တဲ့ပြည်တော်စုပုံစံနဲ့မြန်မာပြည်ကိုပြန်လည်ဖွဲ့စည်းမယ်ဆိုရင်ဘယ်လိုစီလံမလဲဆိုတဲ့ချက်တွေပဲဖြစ်ပါတယ်တဲ့တေဝဟာတိုင်းဒေသလက်နက်ကိုင်အင်အားစုတွေတချို့အပေါ်မှာရောမြန်မာစစ်တပ်အပေါ်မှာပါအမှန်တကယ်ဩဇာထွက်မှုနဲ့တခုတည်းသောပြပအင်အားဖြစ်တယ်လက်နက်ကိုင်နာရောမကိုင်နာရောခုခံတွန်းလှန်ရေးဖွဲ့စည်းရေးအလုံးကလွတ်လပ်သောဒီမိုကရေစီဖက်ဒရယ်နိုင်ငံထူထောင်မှုကိုနှစ်သက်လူလန်းနေကြပြီမဲ့ပေးဖွဲ့ရမှာသူတို့ဒေသတွင်းကလူမျိုးစုငယ်တွေကိုဘယ်လိုအစဉ်အတန်းမျိုးသတ်မှတ်မလဲ ဘယ်လိုဖြစ်လာစေမလဲဆိုတာကင်တွေပြောကြခြင်းမရှိကြဘူးလို့ဆိုပြီးတော့ရှမ်းကချင်ချင်းရခိုင်မွန်ကရင်ကရင်နီတမမကရစားတဲ့လူမျိုးစုပြည်နယ်ခုနှစ်ခုကိုတကယ်စစ်မှန်တဲ့ကိုပဲအချိုးရေးပေးလိုက်ပြီးလူများစုဗမာတွေကကြံဒေသခုနှစ်ခုကိုအုပ်စုကြမယ်ဆိုရင်ပြည်သူများနဲ့ရှိလာခဲ့တဲ့လူမျိုးစုပဋိပက္ခတွေအဆုံးသတ်သွားနိုင်မလားလို့ဗတ်တိလက်နာကမေးခွန်းထုတ်ပါတယ်အဲ့နောက်သူခေါ် only ethnic state တခုရီတော့လူမျိုးစုပြည်နယ်လို့ခေါ်ရမယ်ချင်းပြည်နယ်မှာပင်ဒေသလိုက်ကွဲလွဲတဲ့ဒိဒီယာစကား dialect ကိုပြောနေကြပြီးအလုံးနားလည်နိုင်တဲ့ဘုံဘာသာစကားမရှိဘူးချင်းပြည်နယ်မှာရှမ်းတွေအများကြီးရှိနေတယ်မြန်မာပြည်အနှံ့အပြောင်းရွှေ့အခြေချသူတွေလည်းရှိတယ်တခါလီစုနောင်ရဝန်တို့ကရောသူတို့သူတို့ကချင်းတို့ခိုင်ုံကြမှာလားအရင်အများပြားဟာအရင်ပြည်နယ်မှာမရှိဘဲအေရဝတီမြေဝကျွန်းပေါ်ဒေသမှာရှိနေကြတယ်အိမ်မှာရှမ်းဗမာနဲ့တခြားလူမျိုးအစိုင်းဝန်းတွေလည်းပဲရှိနေတယ်။ပြည်နယ်မှာဆိုရင်မြို့ပေါ်နေမွန်တွေဟာ permanent သိဗမာဆန်နေရပြီးခွဲကြရခက်တယ်။ပြည်နယ်မြို့တော်မော်လမြိုင်မှာလူမျိုးရေးဘာသာရေးရောထွေးမှုတွေရှိနေတယ်။ current correct ရပြည်နယ်မှာရှမ်းပဒေါင်ပို့တို့နေထိုင်ကြတယ်။ရခိုင်ပြည်နယ်မှာဆိုရင်ဗုဒ္ဓဘာသာရခိုင်မွတ်စလင်ရိုဟင်ဂျာကမန်နဲ့တခြားတောင်ပေါ်မြို့နယ်စုတွေအများကြီးရှိရတယ်လို့ဗော်တစ်လက်နာကရေးထားပါတယ်။အဲဒီထာမှာအကြီးဆုံးပြည်နယ်ဖြစ်ပြီးမတူကွဲပြားတဲ့လူမျိုးစုတွေအများဆုံးနေထိုင်ကြတဲ့ရှမ်းပြည်နယ်မှာဆိုရင်ဝါပလောင်ကိုဝန်တရုတ်ပအိုးတို့ကစီရပြည်နယ်ဒါမှမဟုတ်ကိုပိုင်အုပ်ချုပ်ရေးလူချင်းကြတဲ့အရှုပ်ထွေးဆုံးကတော့ရှမ်းမြောက်ဒေသမှာဖြစ်တဲ့ရှမ်းကချင်ပလောင်တို့ဟာနာမည်အငင်းပွားမှုတွေရှိနေပြီးပြည်တွင်းစစ်ကာလတစ်ချောင်းလုံးအချင်းချင်းတိုက်ခိုက်နေကြကြတယ်ဘာဒီသမား UWSC ကလက်တွေ့အဖြစ်ကိုပိုင်အုပ်ချုပ်ရေးထူထောင်ထားပြီးဖြစ်တဲ့ပိုးရီဟာ1940ပြည့်လွန်ကာလတုန်းကရှမ်းပြည်သူတွေကိုပုံမှန်တော်လှန်ခဲ့ကြတယ်။ဆိုတော့ဖက်ဒရယ်မြန်မာနိုင်ငံရဲ့အနာဂတ်ကဘယ်လိုလဲလို့မေးစရာဖြစ်တယ်။ဒီပြင်ရှမ်းပြည်ချင်းတွေဟာတကယ်ပဲမေးခွန်းထုတ်စရာဖြစ်နေတယ်။ဒီနေရာမှာအိန္ဒိယအစိမြောက်အာဇံပြည်နယ်နဲ့နှိုင်းယှဉ်စဉ်းစားစရာရှိတယ်။ဘန်ကူးကလည်းအခုနဲ့အိန္ဒိယလူလိုက်ရပြီးအာဇံပြည်နယ်မှာမနီပူနဲ့ထရီပူရာစောဘွန်နဲ့ခူလာလွယ်လို့အခုလက်ရှိဘင်္ဂလားဒေ့ရှ်နဲ့နီပေါ်အချာစီလီဂူရီလမ်းကြားရဲ့အစီအပဒေသအလုံးအာဇံပြည်နယ်ထဲမှာပါဝင်ခဲ့တယ်။ချန်တွေလိုပဲအာဇံလူမျိုးတွေအဆမ်မစ်တွေဟာတောင်ပေါ်မြေပြန့်ဒေသအလုံးကိုကြီးစုခဲ့ရတာအစီအပမှာနာဂါတွေပုံငံပြီး1963မှာဖီဂျာနာဂါပြည်နယ်အလားတူပဲမီဇိုရီယားလည်းပုံငံပြီး1982မှာမီဇိုရမ်ပြည်နယ်နောက်တခြားတောင်ပေါ်ဒေသတချို့လည်းပဲမေဃလာယာပြည်နယ်ဆွေးဖြစ်လာတယ်။နောက်ခါမြောက်ပိုင်းတရုတ်နယ်စပ်ကဒေသတွေလည်းအရုဏာရှာပရာဒက်ရှ်ပြည်နယ်ဆွေးဖြစ်သွားတယ်။ဆိုတော့အာဇန်ဆိုတာဟာဗြဟ္မပုတ္တရမြေအောက်ပိုင်းမြေပြတ်လောက်ပဲကျန်တော့တယ်လို့ဆိုပါတယ်။ဒီလိုအာဇန်ဒေသအစိမ့်စိမ့်အမှမှာကွဲသွားတာဗတ်ဒိလက်နာကတော့ဒါကို balkanization ဖြစ်သွားတာဟာလို့သုံးပါတယ်။လူများစုဖြစ်တဲ့အာဇန်လူမျိုးတွေမကျေနပ်ကြဘူး။ဒါပေမဲ့It was the price they had to pay for peace. ဒါဟာညီညာရေးအတွက်သူတို့ပေးစားတဲ့အဖို့အခါပဲဖြစ်ပါတယ်တဲ့။ဆိုတော့ရှမ်းလူမျိုးတွေကရောအလားတူဖြစ်ရှိမှုမျိုးကိုလက်ခံနိုင်ပါမလား။လက်ခံနိုင်မဲ့ပုံမပေါ်တော့ရှမ်းမြို့တဲ့လူတွေစီရပြည်နယ်မဟုတ်ရင်လူမျိုးစုငယ်တွေစုစည်းထားတဲ့ Confederation လို့ကြမလား။ပြည်နယ်တစ်ခုအတွင်း Autonomous Districts ကိုပဲအုပ်ချုပ်ရေးခရိုင်တွေလို့လို့ကြမလား။ဒါကလည်းဝါတွေကလက်မခံဘူး။ဆံပြင်းကလုံဝကင်းတို့ကိုပဲအုပ်ချုပ်ရေးဆိုတာလှူထားပြီးဖြစ်တယ်။ကိုကန်းကလည်းအလားတူလူဖို့ကြိုးစားနေတယ်လို့ဆိုပါတယ်။အလားတူဆိုပဲကချင်ပြည်နယ်ကမတူကွဲပြားတဲ့လူမျိုးစုတွေကချင်ကြီးစုတာကိုလက်ခံရမလား။ကချင်ပြည်နယ်မှာရောမြို့အကျောင်းမှာကချင်တွေကိုဘယ်လိုလုပ်ကြမလဲ။ခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုစီကြပြည်နယ်ပေးသင့်သလား။ဒါမှမဟုတ်1964-64ကာလလိုမေယူနေကြခရိုင်စုလုံးလား။လူမျိုးရေးဘာသာရေးရညို့ပဋိပက္ခတွေကိုဖြစ်စင်းဖို့ဘုရားဘာသာရေးခိုင်တွေဘယ်နှစ်ယောက်လက်ခံကြမလဲလို့ဗတ်တိလက်တန်ကမေးခွန်းထုတ်ထားပါတယ်။ဆယ်စုနှစ်ချီလာခဲ့တဲ့လူမျိုးစုပဋိပက္ခတွေတကယ်ပြည်လဲစီဖို့အတွက်အခုလောလောဆယ်ပြည်တွေအလုံးရဲ့ခေါင်းဆောင်ဆိုရဲ NUG အစိုးရကလည်းဘာမှမတက်နိုင်ပြေဘူး။ဒါမှမဟုတ်ဆန္ဒမရှိတာပဲလား။လူများစုမျှော်လင့်နေသလိုစစ်ကောင်စီပြုတ်တော့မဲ့အခြေအနေမျိုးလည်းလောလောဆယ်မရှိသေးဘူး။တကယ်လို့စစ်ကောင်စီပြုတ်ဦးတော့အဲ့ဒါဟာလူမျိုးစုပြဿနာအချို့ရေးအဆောက်အုံနဲ့ပတ်သက်တဲ့စိန်ခေါ်မှုတပုံတစ်ခေါင်းအတွက်အလုပ်ဖြစ်မဲ့ပြည်လည်မှုစတင်ရှာဖွေရမယ့်ချင်းသာဖြစ်တယ်။စစ်ကောင်စီခက်လွန်ဘယ်လိုအစိုးရဖြစ်ဖြစ်အင်းကြီးအင်အားကြီးတွေဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယတို့ကိုအထူးသတိထားပြီးဆက်ဆံရမယ်။ American, EU, Japan, ASEAN စတဲ့တွေဟာဘာမှထိရောက်မလုပ်နိုင်ဘူး။ အဆုံးဖြတ်ဖြစ်စေလောက်တဲ့စွမ်းရည်မရှိဘူးလို့ပါတီလက်နက်ကသုံးသပ်ပြီးညီကုန်းချုပ်ထားပါတယ်ခင်ဗျာ
။ခုဆက်လက်ပြောပြလိုတဲ့အကြောင်းအရာကတော့ Increasing Chinese influence in Western Myanmar calls for stronger Bangladesh-India ties. မြန်မာနောက်ဖက်ချမ်းမှာတရုတ်နိုင်ငံရဲ့ဩဇာကြီးမားလာတာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယတို့ချစ်ခင်ရင်းနှီးမှုပုံမခံဖို့လွတ်တဲ့ဆိုတဲ့ကောင်းစဉ်နဲ့ရည်သားထားတဲ့ဆောက်မပဲဖြစ်ပါတယ်။ကန်ခါတာဟစ်ဘေးစ်ဖွာရဲ့သုံးသပ်ချက်ကို ISDP.EU ကထုတ်လုပ်ပြောပြမှာပါခင်ဗျာ
။စစ်ကောင်စီအနာဒီမီဖြစ်လာတဲ့မြန်မာပြည်တွင်းစစ်ဟာ2029နောက်ပိုင်းတိုင်းဒေသအင်အားစုတွေနိုင်ငံအနှံ့ထိုးစစ်ဆင်လာတော့စစ်ကောင်စီဟာအဆက်အပြတ်အဆုံးတွေနဲ့ရင်ဆိုင်နေရတယ်။ဒီထက်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နဲ့အကဲဆက်ပြီးအရေးပါတဲ့ချင်းနဲ့ရခိုင်ပြည်နယ်ကိုထိန်းချုပ်ကြီးစိုးထားတဲ့တိုင်းဒေသအင်အားစုတွေနဲ့တရုတ်ဟာကောင်းမွန်တဲ့ဆက်ဆံရေးရှိနေပေမဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယတို့နဲ့ဆက်ဆံရေးကတော့ဆုတ်ထွေးနေစေဖြစ်ပါတယ်။ရခိုင်မှာအဓိကကြီးစိုးနေတဲ့ရခိုင်တပ်တော်ဟာသူတို့ဒီခိုင်နေတဲ့အတွင်လူမျိုးစုအလုံးကိုရာထူးအစဉ်အမှကိုစားပြုရဲဆိုတာကိုပြသတဲ့အနေနဲ့အရခတ်တက်တော်လို့မကြခင်ကနာမည်ပြောင်းလိုက်တယ်။အင်အား3-4သန်းရှိတဲ့အရခတ်တက်တော်ဟာအရင်သားညီနောင်မဟာမိတ်သုံးဘွဲအထက်မှာပါဝင်ပြီးပြည်နယ်တွင်ကိုမျိုးနယ်ကိုထိန်းချုပ်ထားနိုင်တယ်။ဘင်္ဂလားဒေ့ရှ်နယ်စပ်တခြားမြန်မာနိုင်ငံသားတွေကိုဖယ်ရှားလိုက်ပြီးဖြစ်တယ်။ချင်းပြည်နယ်မှာလည်းချင်း National Army CNA ကဦးဆောင်ထိုးစစ်ဆင်နေတာအရခတ်တက်တော် AA နဲ့တခြားချင်းအဖွဲ့ငယ်တွေကပူးပေါင်းကူညီနေကြတယ်။ CNA ရဲ့ထိုးစစ်ဟာအထူးအောင်မြင်တယ်ချင်းဒေသ90ရာခိုင်နှုန်းနဲ့ကိုတော့ထိန်းချုပ်ထားနိုင်ပြီလို့ဆိုထားပါတယ်။ဒီချင်းနေမှာတရုတ်ကမြန်မာပြည်ပခန့်မှာအဓိကပါဝင်နေသူဒေသရင်းအင်အားကြီးဖြစ်တဲ့သူတို့အရေးကြီးဆုံးနဲ့အနည်းဆဆုံးစစ်ကောင်စီကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့နေသလိုတစ်ဖက်မှာလည်းတိုင်းဒေသအင်အားစုအများအပြားနဲ့ရင်းနှီးတဲ့ဆက်ဆံမှုရှိနေတဲ့2029လို့စစ်စင်ရေးမျိုးဟာတရုတ်အကူအညီနဲ့အတူပြုမှုမရခဲ့ရင်ဖြစ်လာနိုင်ရာအကြောင်းမရှိဘူးလို့လည်းဆိုထားပါတယ်။တရုတ်ရဲ့မြန်မာအစီအကျန်းနဲ့အနောက်ချမ်းမူဝါဒဟာရွေချက်ချင်းမတူညီဘူးမြန်မာအနောက်ချမ်းမှာသူရဲ့ရွေချက်ကအိန္ဒိယဟာဒန်းစီမံကိန်းကိုအဆုံးချပြီးမြန်မာစစ်ကောင်စီရဲ့အရေးပါတဲ့စီးပွားရေးမဟာမိတ်ဖြစ်လာမှာကိုဖန်တားရေးပဲဖြစ်တယ်အိန္ဒိယနဲ့စစ်ကောင်စီနှွေးထွေးတဲ့ဆက်ဆံမှုဟာတရုတ်အတွက်အိမ်မက်ဆိုးပဲဒါ့အပြင် AA နဲ့ CNA ချင်းမျိုးသားမဟာမိတ်တို့ကိုထိန်းချုပ်နိုင်ခြင်းအပြင်အိန္ဒိယ၊မီဇိုရမ်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ကဒေသလူမျိုးစုမတည်ငြိမ်မှုတွေကိုတရုတ်ဖန်တီးနိုင်တယ်။ကူကီချင်းအမျိုးသားတပ်ဦး CNF ဟာချင်းလူမျိုးတွေနဲ့မဟာမိတ်ဖွဲ့ပြီးချင်း EAO တွေနဲ့ AA တို့ဒေသမှာခိုးလှုံလေ့ကျင့်ခန်းယူရဲလို့လည်းဆိုထားပါတယ်။တရုတ်ဟာဒီကိစ္စမှာလည်းနှစ်ဖက်ကစားနိုင်တယ်။ရိုဟင်ဂျာပြည်နယ်မှာလည်းအပေါ်စီးရယူထားပြီးဖြစ်တယ်။ဒီချင်းတွေအလုံးကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့စီတန်တမာရေးနဲ့လုံလုံရေးရဆက်ဆံမှုခိုင်မာဖို့လိုအပ်နေပြီဆိုတာပြသနေရင်ပဲဖြစ်တယ်။အိန္ဒိယကတော့ AA နဲ့ဆက်ဆံရေးရှိနေပြီ။ဒါပေမဲ့အိန္ဒိယအစိုးရနဲ့စစ်ကောင်စီဆက်ဆံရေးကောင်းနေတဲ့အတွက်အိန္ဒိယကို AA ဘက်ကရန်သူလိုမြင်လာနိုင်တယ်။အထူးသဖြင့်စစ်တွေကို AA ကသိမ်းပိုက်နိုင်ပြီဆိုရင်တော့အိန္ဒိယအတွက်ပိုပြီးအကြိုက်ရိုက်စရာရှိနိုင်တယ်။ဒါရစ်ကတော့စစ်ကောင်စီပြန်ပြီးအရေးသာသွားရင်ဆိုတာကိုတွေးကြောက်ပြီး AA နဲ့လည်းဆက်ဆံရေးဘူး။ရုစစ်ကောင်စီကရိုဟင်ဂျာတွေကိုစစ်မှုထမ်းခိုင်းနေပြီဆိုတော့အခက်အခဲကပိုကြီးမလာနိုင်တယ်။ဘယ်လိုပဲဖြစ်ဖြစ်တိုက်ပွဲတွေကကိုဗစ်နဲ့နှိကလာတော့ဂျာကစောင့်ကြည့်နေရုံနဲ့မဖြစ်နိုင်တော့ဘူး။အိန္ဒိယနမူနာယူရမယ်။အေးလို့တိုင်းရင်းသားလက်နက်ကင်တွေနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်တို့ဟာသုံးပွင့်ဆိုင်ရင်းနှီးစွာထိတွေ့ဆွေးနွေးသင့်တယ်။ဒီလိုလှုပ်ထွားခြင်းအပြင်တိုင်းရင်းသားအင်အားစုတွေကတဆင့်အနိုင်ကျင့်အပေါ်စီးရယူနေတဲ့တရုတ်ကိုစန့်ကျင်ဟန်တားနိုင်မှာဖြစ်တယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့နိုင်ငံအနေနဲ့တရုတ်ရဲ့မြန်မာဆင်ယာမူဝါဒကိုတံပြန်ထိညှိနိုင်ဖို့အတွက်မဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်ဖို့အရေးတကြီးလိုအပ်နေတယ်လို့ဆောင်းပါးရှင်ကသုံးသပ်ရေးသားထားဖြစ်ပါခင်ဗျာ
။ဂရုဘတ်တော်ကတော့လောက်ပဲဖြစ်ပါတယ်။နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်တို့စောင့်မျှော်လိုက်ကြပါစေ။အားလုံးကိုကျေးဇူးတင်ပါတယ်
။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းဦးကျော်စံသာပြောပြသွားတာပါ။တိတ်မကြခင်မှာပဲအမျိုးသမီးကန္တာတူတာဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုနှားဆင်ရတော့မှာဖြစ်ပါတယ်။ VOA American အသံကိုစာရေးသားလို့ရဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အ ချက်အတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုလူတူမိတ်ဆွေ TV VOA ရဲ့ website Facebook YouTube တို့ကပါတိုက်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ရွက်အတွင်းမှာတော့မြို့သမီကန္တာအတုတဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေနားဆင်ရဖို့ရှိတဲ့အထက်အရင်ဦးဆုံးတော့အမျိုးသမီးကဏ္ဍပါစစ်မှုထမ်းဥပဒေနဲ့အထွေထွေအကြတဲကြားရုန်းကန်နေရတဲ့အမျိုးသမီးတွေအကြောင်းကိုတင်ပြထားပါတယ်စစ်မှုထမ်းဥပဒေကြောင့်အချိန်မရွေးဆင့်ခေါ်ခံရမှာကိုစိုးရိမ်နေရတယ်လို့လူငယ်အမျိုးသမီးတွေကပြောပါတယ်စစ်ကောင်စီတပ်မှစစ်မှုမထမ်းခြင်းလို့တင်းရှောင်နေရသူတွေတနေ့တစ်ခြားပုံများလာနေပါတယ်ဒီလိုစိန်ခေါ်မှုတွေအကြောင်းဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေကစူးစီးတင်ပြထားပါတယ်ခင်ဗျာThere's a path we must choose sometime. Gotta stand up and fight sometime. ကျွန်မကအိမ်မှာဆိုလို့ရှိရင်အဲဒီဟာလည်းဖြည့်ရဲ့လူတယောက်ပေါ့အသက်ရဲ့ဆိုလို့ရှိရင်ညီမရဲ့အကိုကြီးကတော့မပါတော့ဘူးသူတို့ပြောထားတဲ့အသက်ရဲ့ပဲဒါပေမဲ့လည်းညီမအကိုကြီးညီမရဲ့နှစ်ယောက်စလုံးကိုလည်းဒီရောက်ရွာမှာရှိတဲ့ဥက္ကဋ္ဌကနေပြီးတော့ပြောတာပေါ့ဒါမျိုးတမ်းမျိုးရှိရဲဆိုပြီးသူတို့အဲ့လိုမျိုးကြီးစစ်မှုထမ်းရဲ့လူကောင်းစင်နေမှာတက်ဘူးဒါပေမဲ့အဲ့လိုမျိုးတွေသူတို့ဘက်မှာရှိရင်ဘာလို့လဲဆိုတော့ညီမတို့ကြွားရဲ့အနောက်မှာတက်ရှိရမှာ။ဆိုတော့ညီမတို့ကမြင်မြန်ပေါ့နော်။အဲ့ဟာကိုပို့ပြီးတော့တည်ရတာပေါ့။ကောင်းစင်ကမတက်တာမှာရအဲ့လိုတည်ရတဲ့ကြောင်အဲရလူတွေကတော့ညီမတို့စိုးရင်လည်းစိုးရင်လည်းတကြောင်တကူကူနိုင်ငံရဘာမှစိုးလို့ရတာမဟုတ်ဘူး။သမီးကတော့ဘလိုပဲဖြစ်နေနေထွက်သွားလိုက်ပေါ့။ဟိုမြင်မြန်လည်းသွားလိုက်တော့ပေါ့။လေတော့တော့ဖြစ်တယ်လို့နေလဲဆိုပြီးတော့မိသားစုကိုညီမပဲထားခဲ့ပြီးတော့ညီမကတော့အသက်မှာရတဲ့လုံလုံလဲဆိုပြီးတော့လာခဲ့လိုက်တာပါမှာရာ
ဒီနှစ်ဖေဖော်ဝါရီလတဲ့စစ်ကောင်စီပြဋ္ဌာန်းခဲ့တဲ့စစ်မှုထမ်းဥပဒေအရအမျိုးသမီးတွေကိုစစ်မှုထမ်းဖို့ခေါ်ယူမဲ့အပတ်စဉ်ကမကြခင်စတော့မယ်ဆိုတဲ့သတင်းတွေထွက်လာတာနဲ့ကိုရန်ရောမိသားစုတွေကပါစိုးရိမ်ပြီးနေရက်ကနေချက်ချင်းထွက်ခွာခဲ့တဲ့အကြောင်းပြောပြခဲ့တဲ့သူကတော့စကိုင်းတိုင်းကမန်စင်ပါသူကတော့မြန်မာနိုင်ငံနဲ့အနီးဆုံးထိုင်းနိုင်ငံကိုထွက်ခွာခဲ့တဲ့သူပါစစ်မှုထမ်းဥပဒေအရအပတ်စဉ်အလိုက်ခွဲပြီးလူငယ်မျိုးသားတွေကိုစစ်မှုထမ်းဖို့ခေါ်ခဲ့တာရှိတယ်လို့အမျိုးသမီးတွေကတော့အပတ်စဉ်ကားမှာခေါ်ယူသွားမယ်လို့စစ်ကောင်စီကထုတ်ပြန်ထားတာပါဒေသတချို့မှာဆင်းကောက်ယူတာတွေရှိလာတဲ့အတွက်လူငယ်မျိုးသမီးတွေကြားမှာရောမိသားစုတွေပါစိုးရိမ်မှုတွေတိုးလာတာပါဒီလိုစိုးရင်စီတဲ့အခြေအနေမျိုးကိုသူကိုယ်တိုင်ကြုံတွေ့ခဲ့ရတာကြောင့်လေနေရက်ကနေအမြန်ဆုံးထွက်ခွာဖို့ဆုံးဖြတ်ခဲ့တာလို့မန်စင်ကပြောပြပါတယ
်ခုသူတို့ရေအဲ့လိုမျိုးတရားဝင်တင်ပြပြီးကမှညီမတို့ယူရမှာဆိုလို့ရှိရင်တဲ့လူမျိုး9ယောက်10ယောက်ဆိုပြီးတော့အဲ့လိုအတုတ်တင်နဲ့ခေါ်တာညီမအကိုဆိုလို့ရှိရင်တကယ်တမ်းသူတို့အတက်သူတို့ပြောထားတဲ့အတက်နဲ့ဆိုရင်မပါဘူးမှဒါပေမဲ့ဆင်းရဲနဲ့မှညီမအကိုထိန်းဆုံးရပါတယ်အေးကအကိုအရင်လေနောက်ညီမတငယ်ချင်းတယောက်ဆင်းသူလိုရှင်လည်းပါတယ်အခုသူလည်းနောက်ဆုံးတော့တံတားနေတယ်ဒီဘက်ကိုခိုးရောက်လာတယ်အဲ့လိုမျိုးဒီနာမည်စီးရင်နေပါပဲဆိုတော့အကုန်လုံးကလက်တော်တာပဲမနေကြတော့ဘယ်သူမှတော့မထမ်းနိုင်ကြဘူးလေဘယ်သူမှလည်းမိသားစုရဲ့အနေနဲ့အထမ်းမခံကြဘူးဆိုတော့ပေါ်တော်တော်များများထွက်ကြရတာပဲအဲ့တော့ညီမလည်းနေတော့ထွက်မယ်ဆိုပြီးထွက်လာလိုက်တာ
ဒီလိုပြည်ပကိုထွက်ခွာတဲ့သူတွေရှိတယ်လို့ပြည်ဝင်းမှာပဲအချက်တဲတွေကြားမှာရုန်းကန်နေကြတဲ့သူတွေကလည်းသူနဲ့အတူပါစစ်မှုထမ်းဥပဒေကြောင့်ကယူဆိုင်သွာလာနေထိုင်နေရတဲ့တစ်ချိန်ထဲမှာစားဝတ်နေရေးအချက်တဲကလည်းတနေ့တခြားပို့ပြီးတော့ဆိုးလာတယ်လို့လူငယ်အမျိုးသမီးတူဖြစ်တဲ့မက်မေဂျူရီလင်းကပြောပါတယ်
။ခက်ခဲတာကတော့ညီမတို့တက်ပြားမှာခက်ခဲတယ်ပေါ့နော်။အော်ပြီးတော့ညီမတို့အရွယ်25 20ကျောင်းကြီးညီမတို့အရွယ်ရဲ့အိမ်ကိုပြန်ပြီးထောက်ပံ့ရတဲ့အရွယ်ဖြစ်နေပြီပေါ့။အဲ့လိုချိန်မှာညီမတို့ကမကိုရှင်နေနေကြပြီပေါ့နော်။လုပ်ငန်းခွင်ကနေပြီးတော့လည်းဆက်လာရတယ်ပေါ့။ညီမတို့အရွယ်အကြောင်းရှိလုပ်ငန်းခွင်နဲ့ဆက်လာရတယ်။ကို့အိုးရင်းနဲ့ဆိုဆောက်ပါလာရတယ်ပေါ့လေ။ဆောက်ပါလို့တနေ့တကြီးမှလာပြီးညီမတို့အလုံးချာရတယ်။ညီမတို့ဆောက်ပါမယ်ပြီးတော့ စ်ပြီးဆောင်လာတဲ့လူကြီးကများတယ်ပေါ့နော်ဒီရန်ကုန်လာပြီးအခြေချတဲ့အခါအဲ့လိုမျိုးလေးနေတဲ့အခါကျတော့ငါတို့အလေးရဖို့လည်းခင်းနေပါရဲ့ပြီးတော့ဟိုအလေးရကိုခင်းနေတော့ဒီလိုဒီရန်ကုန်ရောက်တဲ့အခါကျတော့ငါတို့အပေါင်းအမနေရတယ်ပေါ့နေကြရတယ်ရှင်မငါတို့အိမ်ကလည်းပြန်ပြီးတော့ငါတို့တက်ဆောင်ကမတောင်းနိုင်ဘူးပေါ့နော်မတောင်းနိုင်တဲ့အခါကျတော့ငါတို့အလေးရဖို့ကိုအသေးသေးကြိုးစားရတယ်ပြီးတော့ကုန်စည်လုံးတွေအဆောင်ခါကြီးအကုန်လုံးကငါတို့တွေ့တဲ့အတိုင်းပေါ့နော်အရင်ရင်းတယ်လေခါကြတော့တချို့ကိုရည်ပြီးလုပ်ခဲ့တဲ့အခြေအနေမျိုးမှာဖြစ်နေတယ်။တလားဘယ်လိုရည်ပြီးလဲဆိုတဲ့ဟာမျိုးကိုအရင်စဉ်းစားရတာပါရှိဟုတ်
။မမေဂျူရီလင်းကတော့ရခိုင်ပြည်နယ်တွင်းတိုက်ပွဲတွေကြောင့်စစ်ပေးရှောင်ရင်မိသားစုစားဝင်နေရေးအတွက်အလုတ်ကိုင်းရှာဖွေဖို့ရန်ကုန်မြို့ကိုရောက်လာတာမကြသေးပါဘူး။လောလောဆယ်မှာစစ်ပေးကလုပ်ဖို့နဲ့စားဝင်နေရေးပြည်လဲဖို့ကသူ့အတွက်အဓိကဦးစားပေးဖြစ်နေပြီးစစ်မှုထမ်းဥတွေနဲ့ပတ်သက်ပြီးတော့လည်းမျက်စိဖွင့်နားဖွင့်ထားရတယ်လို့တနေ့တနေ့ကြီးလန့်စာစားနေရတယ်လို့နေနေရတယ်လို့ပြောပြပါတယ်
။ဟိုကိုရဲ့ဒီဆက်ပြီးချောင်လာတဲ့ဟာကအရင်ပုံနေရတော့လေ။ဒါပေမဲ့အခုနောက်ပိုင်းတော့ညီမဒီရန်ကုန်ကိုရောက်လာတဲ့အချိန်မှာတော့အဲ့ဒီပြည်ကိုချားရတယ်။နောက်တဲ့ခါကျတော့ညီမတို့အပြင်းပါးပြီးဆိုတော့တိတ်ပေါ်တင်ပါမသွားလာရင်ပေါ့နော်။အာနောက်တစ်ခါကျတော့ညီမတို့ကကျတော့ဒီဆက်ပြီးဆောင်ဖြစ်နေတော့ရခိုင်ဖြစ်တယ်ရော။ရခိုင်ဖြစ်နေတဲ့ခါကျတော့အာစစ်စစ်ကိုကဒီမှာရန်ကုန်လာဖို့အတွက်လမ်းတစ်ဆောင်ပါဆိုတော့အားရဲစစ်စစ်ကိုဖက်တန်းလာတာမျိုးရှိတယ်ဒီမှာ။ဘယ်ဆောင်ကြောင့်ဒီရောက်တဲ့ခါကျမှရှိတယ်။ရန်ကုန်မှာမျိုးရှိတယ်အခြားနေရာတွေတောင်းမြေကာညာမျိုးရှိတယ်။ဟိုမျိုးတို့ပြိတ်ပြီးတော့ပေါ်ပေါ်တည်းမသွားရင်ခဏခဏခဏအရင်ထက်တာပြိတ်နေလို့ပေါ့နော်။အာဆိုတော့ဟိုဘယ်လိုအခြေအနေမှလည်းမပြီးပါဘူးလေ။ဒီမှာတို့အနေနဲ့ဒီကြီးကစားစားမျိုးဖြစ်နေမှာရဲ့အဲ့တကူရောရှိတယ်ဒီဟုတ်။
ဘဝအိမ်မက်တွေကိုအေးအေးချမ်းချမ်းအကောင့်ထဲဖော်ဖို့ကြိုးပမ်းအားထုတ်ကြရမယ့်အရွယ်မှာမြန်မာနိုင်ငံကလူငယ်အမျိုးသားအမျိုးသမီးတွေကတော့ရုပ်ပိုင်းစိတ်ပိုင်းမလုံခြုံမှုတွေနဲ့ရှင်သန်နေကြရတယ်ဆိုတာကိုတော့ကျွန်မဆက်သွယ်စကားပြောတဲ့လူငယ်အမျိုးသမီးအများပြားကပြောပြကြပါတယ်။တချို့ကလုံခြုံရေးကြောင့်ဖြစ်မှတ်ထားခံရမှာကိုစိုးရိမ်လို့အတန်အသုံးပြုခွင့်မပြုပေမဲ့လို့သူတို့ရဲ့ခံစားချက်နဲ့စိုးရိမ်မှုတွေကတော့အားလုံးအတူတူပါပဲ။ငွေကြေးဖောင်းပွားမှု၊ကုန်စည်နှုန်းကြီးမြင့်မှု၊အလုပ်ကိုင်ရှားပါမှုစတဲ့အချက်တဲတွေကိုတပြိုင်တည်းရင်ဆိုင်ရတဲ့အချိန်ထဲမှာစစ်မှုထမ်းဖို့အာရမခေါ်ဆောင်ခံရမလားဆိုတဲ့စိုးရိမ်ချက်တွေနဲ့လုံခြုံမှုကင်းမဲ့လာတယ်လို့အလုံးကတန်တဲ့ရင်ဖွင့်ကြပါတယ်။ဒီခြေနေတွေကနေရှောင်ရှားဖို့နှိစက်ရပြပနိုင်ငံတွေကိုထွက်ခွာကြတဲ့အခါမှာလည်းအခက်ခဲတွေကတော့ကြုံကြပြန်ပါတယ်။စစ်မှုထမ်းတတ်မဲ့အရွယ်ထဲမှာပါနေတဲ့ CDN ချောင်းဆီယာမမခိုင်ကတော့ထိုင်းမှာအခက်အခဲတွေများပေမဲ့လို့လေမြန်မာနိုင်ငံကိုပြန်ဖို့ကတော့မဖြစ်နိုင်ဘူးလို့ AFP သတင်းမှာအခုလိုပြောခဲ့ပါတယ်
။ခုအချိန်ဒီမှာပြန်သွားရင်အဆင်မပြေဘူး။အခုအချိန်ဒီမှာစစ်မှုလက်ထမ်းညံထမ်းပါပဲ။သူတို့ခေါ်ရတဲ့ပိုင်းလည်းပတ်သွားနိုင်တာပဲ။နောက်ပြီးရင်စီကံပြည့်တဲ့ကြောင့်လို့နောက်ထပ်အလုပ်ထပ်ရှာဖို့ဆိုတာတော်တော်များအလုပ်ကမခံဘူးစီကံဖြစ်နေတဲ့ကြောင့်လို့အမှန်ပြီးတော့ပြန်ဖို့တော့အဆင်မရှိဘူး။နိုင်ငံကြီးကောင်းလာနေတော့ပြန်မှာဖြစ်စင်တယ်
အမျိုးသမီးစစ်မှုထမ်းတွေခေါ်မယ်လို့ပြောထားတဲ့အပတ်စဉ်ကဘယ်တော့စမယ်ဆိုတာသေချာမသိရသေးပေမဲ့နေရာဒေသတချို့မှာနာမည်စင်းမင်းမြန်းကောက်ယူတာအသိပေးအကြောင်းကြားတာတွေရှိလာတာကြောင့်လူငယ်တွေကတော့စစ်မှုထမ်းဖို့ထက်ပြည်ပမှာကြုံရမယ်စင်ခုံမှုတွေကိုပဲရင်ဆိုင်တော့မယ်လို့ပြောဆိုကြပါတယ်။အခုချိန်မှာသူတို့ဘာကြောင့်စစ်မှုမထမ်းချင်ကြတာပါလဲ။မက်စင်ကတော့အခုလိုပြောပါတယ်
။လူငယ်တိုင်းသိကြတယ်လူတိုင်းလည်းသိကြတယ်လေ။ဒီလိုဈေးမမဆင်းမှုထံခေါ်ရဆိုတာညီမတို့ကစားကြလောက်တာပဲ။ဒါပြောလို့လဲဆိုတော့ကောင်းတဲ့အချိန်မှာဆင်းမှုထံခေါ်တာမဟုတ်ဘဲနဲ့ဒီလိုဖြစ်နေတဲ့ဈေးမမဆင်းမှုထံခေါ်တာဘသူကစရေထိုင်ခြင်းမှာလဲသူတို့စရေတော့မထိုင်ခြင်းတော့ဘူးကိုဘတော်ကညီမတို့တော်လိုင်းထဲကိုဝင်ပြီးတော့သူ့ပြန်တိုင်တိုက်ဖို့ပဲ။သူတို့ရှိတော့ဘသူကမှတော့ဒီလူသားတိုင်းကပြသူတို့အတုံးချမယ်ဟာတော့ဘယ်လူငယ်မှလည်းလဲမကြိုက်ဘူးဒီစနစ်ကိုလည်းမကြိုက်ဘူး။ဒီလိုဈေးမမလာပြီးတော့သူတို့ထုတ်ပြန်တဲ့ဟာသူတို့အိုးရေဆိုရလဲဘာမှမဟုတ်ဘူးသူတို့ဘာသာသူလျှောက်ပြောနေကြတာလေဒါတွေကသူများနိုင်ငံတွေမှာဆိုရင်ဟိုးရင်ကလေးကဒီစနစ်တွေကရှိတာဒါသူများနိုင်ငံတွေဆိုတာမှန်မှန်ကန်ကန်နဲ့ဟိုးရင်ကလေးကအဲ့လိုမျိုးတွေဟိုနှစ်နှစ်ဆိုနှစ်နှစ်တစ်နှစ်ခွဲခွဲဆိုတစ်နှစ်ခွဲကိုရီးယားတွေမှာလည်းအဲ့လိုရှိတာဒါပေမဲ့ညီမတို့ချင်းမှာအခုလိုချင်းခါမျိုးကြီးအခုလိုမျိုးကြီးကြမှာဓာတ်ယူလာပြီးတုံးချရဲဆိုတာတော်ရုံအောင်တော်ကြီးရဲ့သူကတော့အကုန်လုံးသိကြတာမှရဘယ်သူမှလည်းမကြိုက်ဘူးညီမလည်းအဲ့ထက်မှလည်းဒီဆိုင်တဲ့ထက်မှလည်းထိဆုံးရပဲပါတယ်
ရခိုင်ပြည်နယ်ကနေစစ်ပေးရှောင်နေရတဲ့မတ်မေဂျူရီလင်းကတော့လူငယ်တွေအထက်ကြောက်ကြမှုကင်းကင်းနဲ့ကို့ဘဝအိမ်မက်တွေကိုအကောင့်ထဲပေါ်နိုင်တဲ့ဘဝမျိုးအမြင့်ဆုံးရခြင်းပြီလို့ပြောပါတယ်
။ညီမတို့ဆိုလို့ရှိရင်တော့ဒီရန်ကုန်ကိုထွက်လာဖို့အတွက်ကိုကြတော့အရန်ဆွတ်ဆွတ်ကားကားနဲ့တော့ထွက်လာနိုင်ခဲ့တယ်ပေါ့လေ။အဲမဲ့တကယ်ညီမတို့ရဲ့ဒေသဆိုလို့ရှိရင်
အခုရခိုင်ပေါ့နော်ညောင်ရခိုင်ဒေသတွေရှိနေတော့နားလဲရိတ်ဆွေးထားတဲ့ရှိနေမှာရှိရဲကုန်စည်စည်းတွေလည်းအများကြီးပဲပြတ်တောက်နေပေါ့အဲ့ဒီမှာစာဝတ်နေရလည်းအများကြီးရင်းတယ်နေမှာလေအဲ့ဒီမှာညီမတို့လူလူငယ်အမျိုးသမီးတွေအများကြီးပဲတိတ်မိကြနေခဲ့တာရှိတယ်ဒီလိုဆိုလို့ဆိုတော့သူရဲ့အိမ်ရဲ့ဒေနာကိုမလိုက်နိုင်ဘူးပေါ့နော်မလိုက်နိုင်ဘူးသူရဲ့ trauma လို့ပြောမှာပေါ့ညီမတို့တော်တော်များများတော့ဒီလက်မှတ်ကြီးတိုင်းတော့ပါဟာလေရင်တိုင်းတော့အရန်ကိုကြားခဲ့ရတယ်မလေးကြားခဲ့တဲ့ခါကျတော့ညီမတို့ဒီရန်ကုန်ကိုရောက်လာတဲ့ဆိုမှညီမဆိုလို့ချင်းဘုံငွေနဲ့အတန်ကြားလိုက်နေချင်းလက်မှတ်ကြီးတန်းလားဆိုတော့သိပြီလားမဖြစ်နေရပေါ့နော်သူဆိုလည်းအဲ့ဒီကြားထဲမှာအဲ့လိုမျိုးတန်နေကြားထဲမှာအခုချိန်ကြီးရရသူရဲ့ email ချက်ပြီး account ထဲမှာပေါ့မလေးနိုင်နေပေးနေတဲ့အမျိုးသမီးတွေအားရှိတယ်ဆိုတော့သူရဲ့အများဆုံးရင်းချမ်းပြီးတော့ညီမတို့ရဲ့အခွင့်အလမ်းနဲ့အခွင့်အရေးပေါ့နော်ပုံမှန်အတိုင်းနဲ့ပြန်ရရှင်နဲ့ပြန်လို့ရှင်နေတဲ့ပေါ့
ဒီလိုလူငယ်ရင်းရဲ့ဆန္ဒတွေအမြဲဆုံးပြေပါစေ။အချက်တဲတွေကလည်းအမြဲဆုံးလွတ်မြောက်ကြပါစေလို့ဆုတောင်းရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျွန်မခင်ဗျူထွေးပါ။နောက်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင
်။မခင်ဗျူထွေးရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်။ VOA အမေရိကန်သံရဲ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။မကြာခင်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်သွားဖို့ရှိပါတယ်။ VOA ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။အဲဒီမှာသတင်းတွေနဲ့သတင်းဆောင်မတွေကိုအပြည့်အစုံတင်ထားပါတယ်ခင်ဗျာ။အခုတခါတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်။အိမ်ဝယ်ဖို့အတွက်အတူနှုံသက်သာအောင်ဘာတွေလှုပ်ဆောင်သင့်ပါသလဲ။ကိုတက်နိုင်တဲ့ဈေးနဲ့အိမ်မျိုးကိုဘယ်လိုဝယ်ယူလို့ရရှိနိုင်တာလဲဆိုတာကိုအိမ်ချမ်းမြေအကျိုးဆောင်မတ်တင်လေးတွေကအကြံပြုထားပါတယ်။ကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ
် Now location မော်လည်းမူတည်တယ်ပေါ့နော်။အခုအဓိကကတော့အိမ်ကလူတွေပထမဆုံးဝယ်ရင် primary resident အနေနဲ့ဝယ်မှာကိုနေဖို့ဖြစ်တဲ့အတွက်အလုံးနဲ့ဒီကျမတို့ရဲ့စီမံစည်းကမ်းအရဆိုရင်အလုံးနဲ့ဝယ်မဲ့အိမ်ရဲ့အကွာအဝေးကအများဆုံး2 hours driving မှာရှိရမှာပေါ့နော်ပထမအိမ်ဝင်တဲ့အချိန်မှာဘာဖြစ်လို့လဲဆိုတော့အဲ့ဒီဒီ primary resident နဲ့ investment property interest rate လဲကွာတယ်အဲ့တော့ကိုက occupy လုပ်မယ်ဆိုတာကို proof ပြနိုင်ရမှာပေါ့နော်အဲ့တော့အဲ့လိုမျိုးဝယ်ရပါတယ်အဲ့တော့ကိုအလုပ်ရှိတဲ့နေရာနားမှာအိမ်ဝယ်တာတော့အကောင်းဆုံးပေါ့နော်ခုနတကယ်လို့ investment လုပ်ဖို့ဆိုရင်တော့ out of state တူလမ်းဝယ်လို့ရတယ်အထူးသော investment လေးခုနပြောလို့ interest rate များတယ်အဲ့တော့နောက်တစ်ခုကဒီလူငှားမြများရနိုင်တဲ့နေရာမျိုးမှာကိုကဝင်သင့်တယ်ပေါ့နော်အဲ့ဒါမျိုးလေးပါဟုတ
်ဘန်ကနေပြဿနာချင်းမယ်ဆိုလို့ရှိရင်ပေါ့လေဆိုတော့ဝင်းဥမာဝင်းငွေ6000ရှိတဲ့သူဆိုလို့ရှိရင်နောက်ဒီ credit score ရောကောင်းမယ်ဆိုလို့ရှိရင်ဘန်ကဥမာဒီအတိုးနှုန်းဘယ်လောက်ထိတတ်မှတ်ပေးပါလဲနောက် credit score လည်းမကောင်းနောက်ဝင်းငွေလည်းတိတ်မများတဲ့သူမျိုးကြရင်ရောဒီအတိုးနှုန်းယူရဲဟာနဲ့ပတ်သက်ပြီးတော့ပေါ့လေနည်းနည်းတော့ရှင်းပြပါလား
โอเคโอเคกูအဲ့တော့အတွုံးတွုံးကဘယ်ပုံမှာမူတည်လဲဆိုတော့ခုနပြောဆို credit score ရယ်ဟုတ်လား debt to income ratio ပေါ့เนาะသူတို့ရဲ့ income နဲ့တင်နေတဲ့အကျွေးတွေနဲ့ဘယ်လောက် percentage ရှိလဲအဲ့ဒါရယ်နောက်တစ်ခါ down payment percentage လဲกว่าပါအဲ့သုံးခုမှာမူတည်တယ်ပေါ့เนาะဆိုပါဆိုလူတစ်ယောက်လူနှစ်ယောက်အတူတူပဲ credit score လဲ940ဟုတ်လား income လဲ6000ရှိတဲ့ client နှစ်ယောက်လုံးကတစ်ယောက်က 20% down payment ချမယ်ဆိုရင်သူရဲ့ interest rate ကတက်တာမယ်တစ်ယောက်က 5% ပဲချ slightly မြင့်မယ်ပေါ့နော်အဲ့တော့ interest rate ကတော့လောလောဆယ်အစိုးရတော့တက်နေတယ်သို့တော့ကျမတို့ဒီ wholesale rate တွေမှာတော့ conventional ခုန qualified mortgage ပေါ့နော်အဲ့လိုမျိုးလာစားနဲ့ယူတဲ့ loan တွေဆိုရင်ကျမတို့ရှိမှာ 6.5 အဲ့ချားမှာပဲရှိပါတယ်အဲ့လောက်ပဲရှိတယ်ဒါပေမဲ့ bank တွေမှာတော့ 7-7.5 ပေါ့နော်အဲ့လောက်ဖြစ်နေပါပြီအဲ့တော့ခုန credit score ဆိုတာ credit score 620သမားနဲ့ကျမတို့900သမားနဲ့ဆိုရင်တော့ပေးတဲ့ down payment to me DTI to me ဆိုရင် slightly ပေါ့เนาะ maybe quarter point ဆိုတာ 0.25 သို့မဟုတ် 0.125 အဲ့လောက်กว่าနိုင်ပါတယ်အနည်းဆုံ
းဘန်နေကနေပြီးတော့ပတ်စံချီးမယ်ဆိုလို့ရှိရင်ရောဥမာဒီအတိုးနှုန်းကိုအသေးသတ်မှတ်ထားတဲ့ဟာရှိပါတယ်နောက်တစ်ခုကအတိုးနှုန်းကိုပေါ့လေဒီနိုင်ငံကသတ်မှတ်ထားတဲ့အတိုးနှုန်းကဒါအပြောင်းလဲရှိတဲ့ခါကျတော့ဒီအတိုးနှုန်းအပြောင်းလဲပေါ်မှာမူတည်ပြီးတော့လိုက်ပြီးတော့ဟိုပြောင်းပြီးတော့ပေးရတဲ့ဒီချင်းငွေနဲ့ဘလို့ကွာခြားမှုရှိပါလဲဘယ်ဟာ
ဟုတ်ကဲ့
ကို့အတွက်အားတာချက်ရှိပါလဲ
ဟုတ်အဲ့ဒါကကျွန်တော်တို့ခေါ်တာ fix rate နဲ့ am ပေါ့နော် adjusted ARM so adjusted rate mortgage ပေါ့နော်အဲ့တော့ adjustable rate နဲ့ fixed rate နဲ့မှာဘာကွာလဲဆိုတော့ market အခြေအနေပေါ်မူတည်ပြီးတော့เนาะအခုအချိန်မှာဆိုတော့ကျွန်မက fixed rate ကိုပဲထုတ်ပေးပါတယ်အားပေးပါတယ်ဘာဖြစ်လို့လဲဆိုတော့ rate ကအမြဲတမ်းတက်နိုင်တဲ့အတွက်ဒါပေမဲ့ကျွန်မက ကိုယ်တိုင်အတွေ့အကြုံပေါ့နော်2019ခုနှစ်ကကျွန်မအိမ်ဝယ်တုန်းကတော့ကျွန်မအဲ့ဒီ adjustable rate ကို7 years fixနဲ့ယူထားတယ်ပေါ့နော်အဲ့တော့ကျွန်မအခုခုနှစ်ပြည့်တဲ့အချိန်မှာကျွန်မ refinance ပြန်လုပ်ရမယ်အဲ့တော့အဲ့ချိန်ကတော့ adjustable rate ကတော်တော်လေးတက်တာလေအတွက်ကျွန်မကလစဉ် payment
ဒီပါဘူးဟိုဖစ်ရိတ်ကကိုယ့်ရဲ့မန့်သီးပေးမန့်ကလည်းပုံမှန်ဖြစ်နေတယ်ဘာမှကူစရာမလိုတော့ဘူးဒီလနဲ့ထောက်ဆိုနောက်လနဲ့ထောက်မယ်နှစ်သုံးဆယ်လောက်နဲ့ထောက်မယ်အဲ့ဒီထက်မှမှာကိုကပရင်စပယ်ပို့ပေးသွားရင်းမြန်ကြည်သွားမယ်ပေါ့နော်အဲ့တော့ဟုတ်အဲ့ဖစ်ရိတ်ကတော့ပို့ပြီးတော့အားတာပါတယ်ဒီမတ်ကက်အခြေအနေမှာပေါ့နော်အခုအခြေအနေမှာဟုတ်ကဲ့ဒီနေရာမှာကျွန်တော်တခု
Okay, ada aku down payment system ko ra bo no. Down payment system ni ga program myo song shi de bo no. Ho lender bo le mu ti de. Da bi me di conventional loan jamo lo yu loan so lo shin no. Down payment system ya le ku ba ga closing cost ka ro du ti de bo no. Da me ho ma khwin phyo de de data di ma thauk chi de loan program ni le shi de. Ara di ga ro tu ga down payment ma cha ba le chi lo ya de bo ni bo no. Na dok ka down payment system ma le na myo shi de. Pian pe ya de kha ne one time ta kha de alaga ya de ba no ero jama ro jama shi la de lu di da income bo le mu de tu low income le median income ye percentage di twin ma le win ya me ba no ero ero down payment assistance so de niya ma a ri pasan ya de lu ba win win le ne ya me da me tu ain ne tu we chin ne ain ga zee tai mya ni bian le kuna dti ma twa pi lo a sin ma pi da myu phit tat de so ro ho a che ni bo mu ti de ba no
now ta khu ga di patthama u song in sa wae de tu so lo shin yo aso ya blo pongsan myo akunyi pe wa le
tu ga state alike ai program ni de shi ne be state ma wae le ala ai program aso ya di ma so yin chamar Illinois ma so yin Illinois aso ya government bi ya 6000 shi le bo no to do ai 6000 bi lo 1% bi charge lout de so lo a lo myo le yo shi le bo no a lo down payment assistant wo yu lite de atwe underwriting ga tu lo ye underwriting ne twa de underwriting so la blo pyaw ma le so lo chamar lo di c sit da bo no ho loan go chamar lo originator ga originate လုပ်ပြီးတော့တင်လိုက်တဲ့အချိန်မှာအရာအလုံးကိုပြန်ပြီးတော့စီစစ်တဲ့ဒီစစ်စေးအဖွဲ့ပေါ့နော် underwriting အဖွဲ့ကဘူးတည်တယ်။အဲ့တော့အဲ့ဒီမှာသူတို့အစိုးရရဲ့ underwriting နေဆိုနည်းနည်းလေးတော့မတူဘူးပေါ့နော်ကျွန်တော်တို့ဒီပုံမှန်လုပ်နေချာလေးအဲ့လိုလေးတော့ရှိတယ်။ဟုတ်။ government မှာမတူတဲ့တချို့မှ North Carolina မှာဆို1000ကျပ်အထိ government ပေးတဲ့လုပ်ရှိတယ်
။ဟုတ်ကဲ့။အာဆိုတော့မဲ့တင်လေးတွေရဟိုအင်ချမ်းမီအကျိုးဆောင်လည်းဖြစ်တယ်။နောက်တစ်ခုကဒါဟိုအိမ်ဝယ်မယ်ဆိုလို့ရှိရင်ငွေထုတ်ချီးပေးတဲ့အကျိုးဆောင်လည်းဖြစ်တယ်ဆိုတဲ့အခါကျတော့ဟိုအိမ်ဝယ်ဖို့ဒီဒီ process တစ်ခုလုံးနဲ့ပတ်သက်ပြီးတော့ပေါ့လေဘာများအကြံပေးခြင်းပါလဲ
ဟုတ်ကဲ့ကျွန်မအကြံပေးခြင်းတာပေါ့နော်အိမ်ဝယ်ဖို့စိတ်ကူးထားရင်ငွေပါဟလာ credit တွေလည်းခဏခဏအတိတ်တွေမဖွင့်လဲအကျွေးတွေတင်အောင်လဲကားတွေဘာတွေလည်းအများကြီးတွေမဝယ်နဲ့ပေါ့နော်အဲ့လိုမျိုးနေပါနောက်တစ်ခုကကိုနိုင်တဲ့ဝင်ကိုပဲထမ်းမှာပေါ့နော်အဲ့ဒါလေးကပို့ပြီးတော့အရေးကြီးပါတယ်ဒီနေ့ကျွန်မတွေ့နေရတဲ့ client နေတဲ့မှာပေါ့နော်အဲတိန်လုံးမှာတယောက်ပဲ16ကျက်နဲ့အိမ်ဟိုဝင်ငွေရှိတယ်တစ်နိုင်16ကျက်သူတို့3သိန်းခွဲတန်းဟိုလုံးချင်းအိမ်ကိုဝယ်ချင်တယ်ပေါ့နော်အဲ့လိုအချိန်မှာဘာဖြစ်လဲဆိုတော့သူတို့အနေနဲ့အကိုဆိုင်နာရှားရတယ်ပေါ့နော်ကိုဆိုင်နာဆိုတာကဝင်ပြီးတာဝန်ယူပေးရတာအဲ့တော့အဲ့လိုမျိုးပေါ့ငါ့ကိုထွက်ပေးခြင်းပတ်စံပေးဆိုပြီးတောင်းတဲ့ကိုဆိုင်နာမျိုးလဲတွေ့ဘူးတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုဆိုင်နာlender တော်တော်များများကကိုဆိုင်နာတိုက်တဲ့ပုံမှာရှိရမယ်လို့ပြောတယ်။ဆိုတော့ခုနလုံးက mortgage ကကျွန်တော်တို့ဒီ responsibility ပေါ့နော်ခုနကိုပေးရမယ့်တာဝန်နောက်တစ်ခါတိုက်တဲ့ဆိုတာပိုင်ဆိုင်မှုပေါ့နော်အဲ့တော့ပိုင်ဆိုင်မှုမှာဒီကိုဆိုင်နာပါသွားတဲ့အတွက်သူဒီအိမ်ပိုင်တယ်။အဲ့တော့ဒီချိန်တွေမှာဘာဖြစ်လာမလဲဆိုတော့ဟာကိုလူငယ်ဖို့ဘာမှမဆိုဖြစ်လာနိုင်တယ်ပေါ့နော်။နောက်တစ်ခါဒီအိမ်ဝယ်ပြီးတော့ကိုလစဉ်ဝင်ငွေကမှန်မှန်မပေးနိုင်6လဆိုအိမ်သိမ်းပါတယ်ဖိုကလိုရှာလုပ်ပါတယ်ဟိုတုန်းကကိုဗစ်မတိုင်ခင်က3လပေါ့နော်3လဆိုရင်ဖိုကလိုရှာ process ဆက်တယ်အခုတော့6လဆိုရင်ဖိုကလိုရှာ process ဆက်တယ်အဲ့တော့မကောင်းပါဘူးအဲ့လိုမျိုးဖိုကလိုရှာ process ဆက်ခံရတဲ့လူက credit ပြတ်တယ်အဲ့ဒါလူယုံကြည်မှုမရတော့ဘူးပေါ့နော်နောက်တစ်ခါကျွန်တော်တို့လူမျိုးဆိုရင်ခုနှစ်နှစ်တိတိ license ယူလို့မရတော့ဘူး license မရနိုင်တော့အဲ့တော့ဟိုကျွန်မမနိုင်ဝင်နေမထမ်းဘူးပေါ့နော်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။အခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလှည့်ရောက်လာပါပြီ။မြန်မာပြည်ကမြေအောက်ရေထုတ်ယူသုံးဆွဲမှုအကြောင်းဇလဘူမိပိဒပညာရှင်ဦးမြင့်သိန်းနဲ့မေးမြန်းပြီးဒေါခင်မျိုးသက်ကတင်ပြထားပါတယ်ခင်ဗျာ။
ဒီမြေအောင်ရေနဲ့ပတ်သက်ပြီးတော့ဆရာဒီမြန်မာနိုင်ငံမှာကမြေအောင်ရေကိုဒေတာတိုင်းမှာတုံနေကြတယ်တော့မြေအောင်ရေရဲ့အနေထားပေါ့နော်မြေအောင်ရေဘယ်လိုရှိလဲမြေအောင်ရေဆိုတာဘယ်ကြောက်တွေထဲမှာရှိလဲအဲ့ဒါလေးကိုဆက်ပြီးတော့ပြောပြပေးပါမယ
်မြေအောင်ရေတော့ဒုပမာတပြီတော့ကျွန်တော်ချုံငုံပြောရင်တော့ရေပဲထွက်တဲ့နေရာတော့နေတယ်ပေါ့ကွာရှိတယ်ပေါ့အဲဒါမလို့ဗမာတပြည်လုံးကိုတို့ဘူမိဗေဒပညာရရအပိုင်းခွဲတော့ဗမာပြည်လေပိုင်း Central Bell ပေါ့ကွာနောက်အနောက်ဘက်ချမ်းအရှေ့ဘက်ချမ်းအဲ Western Range Eastern Range ပေါ့လားအဲ့မှာအလေ Central Bell ကိုတို့ဒီရေသမားတွေကြတော့ဘာခေါ်လဲဆိုတော့ Airy Basin လို့ခေါ်လိုက်တာပေါ့သူကအကြီးကြီးပေါ့ကွာအဲ့ဒီမှာကြတော့ဘာပေါ်မရှင်းနေဘယ်မြေတဘာဝရည်နေပြီးတော့ရေထွက်တာများလဲဆိုတော့တို့တနုအနေကြတာပေါ့အလူရဲ့အဲ့ဒီကနေရေထုတ်တယ်အများဆုံးထုတ်တယ်ဒုတိယအများဆုံးထုတ်တာအီယာဝရည်ပေါ့နေရာတော်တော်များများတို့အပေါ်မြေကြီးနားနေပြီးတော့လာလိုက်မယ်မိခမိလိခနေဆိုရင်အပအီယာဝရည်အဲ့ဒီကနေပြမ middle အီယာဝရည်ပေါ့ကွာနောက်တကားချင်းတွင်ပဲကြည့်ရမယ်ဆိုရင်အပချင်းတွင်လိုဝချင်းတွင်အတက်ချင်းတွင်အောက်ချင်းတွင်အဲ့ဒီကနေမှအဲ့ဒီအနောက်ဘက်ကရဲ့ကြတော့ချင်းဒေတာရှိတယ်အဲ့ဒီမှာကြတော့အလူဗီယယ်လည်းရတယ်လို့အီယာဝတီနဲ့ရတယ်အများဆုံးကတော့အလူဗီယယ်ကြီးများတယ်အဲ့ဒီကနေမှတို့ဒီဘက်တော့မူဘေးစင်လို့စင်ထရယ်အီယာဝတီဘေးစင်ပေါ့အဲ့ဒီကြတော့အလူဗီယယ်ကြီးများကြီးပဲအဲ့ဒီအောက်ကိုရှင်းသွားတယ်လို့လိုဝါဘာမှာလိုဝါအီယာဝရီယန် and မြဝချုံပေါ်ပေါ့အဲ့ဒါတောက်လျှောက်အလေပိုင်းကတော့တဲနုအနယ်လွာတွေကနေထွက်တာများတယ်အဲ့ဒီကောင်ရဲ့
ဆရာပြောတဲ့အီယာဝရီယန်ဆိုတာအီယာဝရီကြောက်ဆင်စုကိုပြောတာတင်တယ်
ဟုတ်ပါတယ်ဗျာအီယာဝရီကြောက်ဆင်စုကိုပြောတာပေါ့အီယာဝရီရဝင်းဒေတာမှာတွေ့တာများတယ်သူ့ကိုအီယာဝရီကြောက်ဆင်စုဆိုပြီးတော့ဟောပါလောက်တာပေါ့အီယာဝရီကြောက်လာနေတွေ့တယ်ဟိုပထမကတော့တဲ့နုကြောက်လွားတွေကနေတွေ့တာပေါ့ကွာအနေပိုးကြောက်လွားတွေကနေနော်အဲနောက်တခါခုနလူ ARD Basin ထဲမှာတပိုင်းတစ္ဆာလေးပါနေတာကနည်းနည်းပါရှိလေဆိုတော့တို့ရှမ်းပြည်ရှမ်းနောက်ဖက်ချမ်းအနောက်မြောက်ဘက်ပေါ့တို့မြင့်ငယ်တို့ဘာအရိယာနေတက်သွားကလောဘာစီဘက်ကတို့တက်သွားတော့အဲ့လိုပြအဲ့ဒီနေရာတွေမှာလည်းအလူပြေကနေထုတ်တာရှိသလို limestone plus 2 limestone ရန်ကုန်မြို့မြေဒီတာထုံချောက်ကနေထွက်တာကြည့်တယ်အဲ့ဒီကြတော့ထုံချောက်ကြတော့ cavity ဆရာဒီဇလဘူမိပေဒပညာရကောနော် cax topography ပေါ့အဲ့အဲ့ဒီကနေထုတ်တာပဲကျန်တဲ့ဒီတာတွေကြတော့သူ့ဘူမိပေဒတက်တန်းရပီကူရဲတို့နောက်တကဒီ cretaceous တို့ plus 2 limestone နေနောက်တကမာဂူစီရီဆိုကမ်ဘီရီယံတို့ဒါရီရတော့နည်းနည်းပညာရဆန်သွားပါလေကွာတကယ်တမ်းဗမာပြည်ရဲ့ဤအောင်ရွာတွေကိုခွဲခြားစိတ်ဖျားမယ်ဆိုလို့ရှိရင်ဒီတက်တော်နေစင်ပေါ့ဗမာပြည်ရဲ့ဘူမိဖြစ်စဉ်ကိုအခြေခံပြီးတော့တွေ့ရတဲ့မြေလွာဇုံလေးတွေပိုင်းခြားထားတဲ့17ခုရှိတယ်ကွာအဲ့ဒီ17ခုတွေကနေမှထုတ်ကြတယ်ပေါ့ကွာတက်တခုတွေမှာမှအများဆုံးထုတ်နိုင်တာတက်နုအနေကြလာအလူဗီယဲနဲ့အီယာဝရီယံပေါ့ကွာနော်အဲတချို့နဲ့မှပြီးခွေရယ
်ဆရာတော့အဒီမြန်မာနိုင်ငံအလဲပိုင်းပေါ့နော်ဒီကြောက်လွှာဇင်စုတွေထဲမှာရေရေသွေးကောင်းဆုံးကဘယ်ကြောက်လွှာပါလဲဆရာ
အဲ့မှာမှဒီခါပြန်ကြည့်လိုက်ရင်ရေရေသွေးကြတော့ဘယ်ကအကောင်းဆုံးလဲဆိုတော့အဲတက်နုအနေပိုးကြလာအာအလူဗီယဲကရေကောင်းဆုံးကွာဒါသူဒုတိယကောင်းတာကြတော့အီယာဝရီယံပေါ့ဗမာတပြည်လုံးမှာလည်းအဲ့ဒီနှစ်ခုကအထောက်တာများတာပါပဲ
။
ဟုတ်ကဲ့။နော်။ VPN ကြတော့နည်းနည်းလေးဟိုအငံတက်ဖက်နည်းနည်းကဲသွားတယ်ပေါ့။အဲတခုပေါ့လို့တယ်။ရေတွင်းတူပြီးရင်အဲ့ဒီရေကိုနိုင်ငံတကာလိုဇနီးတကြနဲ့စမ်းတက်ဖို့တော့နည်းနည်းလိုနေသေးတယ်ပေါ့။မိမိ
two hundred twin ya, the cha environment, the beba winching a in that is subbing gandhi, yawny chowling and ye, what the liver let tainers we him. Ammonia, nitrate do, some alu, a chicken, Santa Muripsid do, than that do, Soriano, chloride do, Dario diga santin. Magnus Bamama Bamanga Rubamadimua, Medira Miare. Than that barama barada gunalu, Yinujan Santa Biro Chachivalu, Yopiarma. Not a car, Dubomajaro, Quinsare Lumiare. Quinsare Lu, you went to below 12 years, you are. ควินซ่าได้ดูยิงงงพี่แล้วตอกจิไข่ไหนไอ้ดูอ่ะปูพี่แล้วเซนซิทีฟขึ้นดิไอ้ดูตันดะเมียได้ส่วนตัวเอสเซนยาได้งานได้ชื่อเลยคลอไรด์ชื่อเลยโซเรียมคลอไรด์ก็ลิมิเต็ดเนเน่จอนี่เลยส่วนตัวควินซ่าเราชาตัวเอสเซนชื่อเลยท้องนี่อยู่ตัวไอ้นี่มาตีเลยไอ้เราไม่มีอยู่รู้สิทำไมเจ็ดจิไล่เจ็ดจิเลยทำไมวะเนี่ยอ่าอินุจันเดจิไล่ อันนั้นสั่งที่ยามาบ่เนาะใช่ไม่เอาหรอกมาบ่ดีจุดเดียวมีเอาอยู่ตัวเมียเมียต้องเสียหลักใจเลยเต้าอยู่ตัวอยู่ใส่อยู่บิวอยู่อาสมัยไอ้เราเต้าอยู่โดนเนื้อดูดีเยี่ยนดูบินเยี่ยนน่าวเนื้อมันจิ้วมาพิลูเล่มาดิวตีเล่ดูตีเล่ไอ้เราเส้นนี้ดีใจเลยดูจ้าบ้าดูองดูนี่ลีดีเลยปีนี้เสียอะไรเนี่ย ยิ่งถ้าทาราดีสิบาร์เลยลีลามาดับพัชชูจาบามีอะไรตัวเนี่ยดูดีอะไรมีอีมาอีเรื่องดูบีอีเซมาอีเซงก็เลยตัดดาบาร์เลยบ้ามาไม่ไปยึดยามลูบากูนอร์ดก็สันต์เสียเดสิอากงนู้นสันต์ยามลูบากูเนาะสันต์ได้สันต์ดินสันต์ได้เดสติลิงามยูโรสันต์เนี่ยส่วนยาบาร์เลยเนาะอะไรดีดิว
ဒီတော့တုံးသူတွေကိုတင်းစကားပါကြပါတယ်ဟုတ်ကဲ့ပါဆရာဆရာမြိုင်တမားလေးဆရာကောင်းပါပြီဆလဘူမိပညာရှင်ဦးမြင့်တန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တိတ်ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရပါမယ်စနေနေ့မနေ့ကအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ ဗီယိုရထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးဖို့လိုတဲ့ဆိုရင်တော့စာရေးသားမယ့် email လိပ်စာက ဘမ်မစ်အက်ဗီယူအန်ယူစတော့ကွန်ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ခင်ဗျာနေတိုးမဟာမိတ်အဖွဲ့တည်ထောင်ခြင်း86နှစ်ပြည့်ထိမှန်ဖြစ်ကြောင်းနဲ့နေတိုးအဖွဲ့ဝင်အဖြစ်လက်ခံဖို့ရှိကြောင်းကတိပြုခဲ့ကြပါတယ်နေတိုးခေါင်းဆောင်တွေကတော့တရုတ်အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေဟာရုရှားရဲ့ကျူးကျော်စစ်ကိုပံ့ပိုးသူတွေလို့သတ ယူကရိန်းမှာတာဝဲပြည့်လက်နက်စနစ်သုံးစွဲနိုင်ခြင်းနဲ့ပတ်သက်ပြီးဒါဟာအန်ဒီရဲ့ပိုတိုးလာတာလို့ပြနေတယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောဆိုလိုက်ပါတယ်။အစ္စရေးနဲ့ဟာမတ်စ်တို့ကြား6လကျော်ကြာလာပြီဖြစ်တဲ့စစ်ပွဲအတွင်းအစ္စရေးတပ်ရဲ့တိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်ဒေသမှာနောက်ထပ်32ဦးသေဆုံးခဲ့ရတယ်လို့ဟာမတ်စ်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။သတင်းချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်စီစဉ်ထုတ်လို့ရင်းမှုကတော့ကိုဇော်မိုးကျော်ဖြစ်ပြီးတော့ရုပ်သံပိုင်းဆိုင်ရာဒါရိုက်တာဂျိမ်းစ်မစ်ဖြစ်ပါတယ်။VOA ရဲ့မနက်ခင်းအစီအစဉ်ကို VOA ရဲ့လူတူမိတ်ဆွေ TV Channel, VOA ရဲ့ Facebook, YouTube ကပါတင်ဆက်ခဲ့တာပါ။ VOA ချစ်မိတ်ဆွေအားလုံးနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေခင်ဗျာ။ VOA ကိုကြည့်ရှုတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။